Welcome to the Voice of America in Burmese.
မင်္ဂလာပြေဝမနက်ခင်းဖြစ်ကြပါစေခင်ဗျာ VOA အမေရိကန်တန်ရဲ့2022ခုနှစ်မေလ22ရက်စနေမနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်လိုင်းဒိုမီတာ24 40 51နဲ့လိုင်းလမီတာ190တို့အပြင် VOA Facebook စာမျက်နှာကပါရုပ်သံနဲ့အတူတိုက်ရိုက်ပူးတွဲထုတ်လွှင့်ပေးနေပါတယ်ကျွန်တော်ကခင်မောင်စိုးမင်းပါဒီကနေ့စနေမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါဒီကနေ့မနက်ခင်းထုတ်လွှင့်မဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကတော့မြန်မာနိုင်ငံစစ်အာဏာပြီလို့ရေးပြဿနာလုံခြုံရေးကောင်စီမှသံအမတ်ကြီးဦးကျော်မိုးထွန်းတင်ပြခဲ့ပါတယ်။သမ္မတဂျိုးဘိုင်ဒင်အာရှနိုင်ငံတွေကိုရောက်ရှိနေချိန်မှာတောင်တရုတ်ပင်လယ်ထဲမှာတရုတ်နိုင်ငံကစီးရီးလေးကျင်ပါတယ်။တိရီလင်္ကာနိုင်ငံမှာလောင်စာဆီပြက်လက်မှုကြောင့်ကျောင်းတွေပိတ်ဖို့အမိန့်ထုတ်လိုက်ပါတယ်။အဲဒီနောက်သတင်းပေးပို့ချက်တွေစူးစီးတင်ပြချက်တွေနဲ့သတင်းဆောင်ပါတွေကိုတဆက်တည်းပြောပြပေးမှာဖြစ်ပါတယ်။အဲ့ဒီအထဲကကြားရမှာတကူကတော့
စိတ်ကမတနိုင်ငံလုံးကြတော့ငင်းခံကြီးဖြစ်တော့တဲ့ရှင်နေချက်ပေါ်မှာနမနိကျတော့အကြံကြတွေ့ဆုံကြရှင်နေကြအဖြေရှားကြယုံကြည်မှုတွေဒီ6ကြားပေါ့အဲ့လိုပေါ်မှာနံပါတ်3ကနောက်ဆုံးတော့တကယ်ဒီထောင
်စစ်ကောင်စီခေါင်းဆောင်ရဲ့ငင်းညာရေးဆွေးနွေးပွဲမှာတက်ရောက်နေတဲ့ RCSSSSA ရှမ်းတောင်ပိုင်းအဖွဲ့တက်ရောက်နေတာနဲ့ပတ်သက်ပြီးသတင်းပေးပို့ချက်မှာအပြည့်အစုံကြားရမှာပါ။အဲဒီနောက်အပတ်စဉ်ကဏ္ဍတွေဖြစ်ကြတဲ့အမျိုးသမီးကဏ္ဍ၊တုတ္တဆုံလင်အမေရိကန်တခွင်နဲ့သိပ္ပံနဲ့နည်းပညာတို့ကိုလည်းနားဆင်ကြည့်ရှုကြရမှာဖြစ်ပါတယ်။ကဲအခုတော့ဒီကနေ့နောက်ဆုံးရထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုဇော်မိုးကျော်တို့ကပြောပြပေးပါခင်ဗျာ။
ယူကရိန်းအရှေ့ပိုင်းမှာတိုက်ခိုက်မှုတွေအရှိန်မြင့်နေတဲ့ရုရှားတပ်တွေကရော့ကက်လောင်ချာတွေလေယာဉ်တွေကိုပါသုံးပြီးဒုံးစနက်နဲ့လူဟန့်စတေတာတွေကလူနေရပ်ကွက်တွေကိုပစ်ခတ်တိုက်ခိုက်နေတဲ့အတွက်အိမ်မီးလောင်တာတွေအရသာတိုက်ဆုံမှုတွေတိုးလာနေတယ်လို့ယူကရိန်းအရက်ဖက်နဲ့စစ်ဖက်အရာရှိတွေကပြောပါတယ်။ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကတော့လူဟန့်စ်နဲ့ဒုံးစနက်တရှိရာဒုံးဘတ်စတေတာရဲ့အခြေအနေဟာငရဲပြည်လိုဖြစ်နေပြီးဒေသတစ်ခုလုံးလုံးဝပျက်စီးသွားပြီလို့ပြောပါတယ်။မြို့တော်ကီယက်ကိုသိမ်းယူဖို့အတွက်မအောင်မမြင်ဖြစ်ခဲ့တဲ့နောက်ရုရှားသမ္မတဗလာဒီမီယာပူတင်ကအခုချိန်မှာဒုံးဘတ်စတေတာကိုဥတီတိုက်ခိုက်လာနေတာပါဒီစစ်ပွဲအတွင်းရုရှားရဲ့အပြင်းအထန်ထိုးစစ်ဆင်ခဲ့ရတဲ့တောင်ပိုင်းကမာရီပိုမြို့မှာအဇော့စတရတမ်နီဆိုင်ကိုခြေကိုယူပြီးတိုက်နေတဲ့ယူကရိန်းတပ်သားတွေတဲ့ဒဏ်ရာရနေတဲ့နောက်ဆုံးကျန်တဲ့တပ်သားတွေကိုကယ်ထုတ်နိုင်ခဲ့တယ်လို့သူတို့ရဲ့တပ်မှုကပြောပါတယ်ဘယ်နှယောက်လဲဆိုတော့ကိုတော့မပြောပါဘူးယူကရိန်းသမ္မတကတော့ဒီတမိဆဲုံထဲမှာပိတ်မိနေတဲ့အရသာအလုံးကိုကယ်ထုတ်နိုင်ပြီလို့ပြောပါတယ
်။ civilных людей, тех, кто был заблокован на заводе, эвакуация инших civilных людей, которые были
ဒီနေ့ဆိုဆဲုံမှာပိတ်မိနေတဲ့အရသာအလုံးကိုကယ်ထုတ်နိုင်ပြီဖြစ်တယ်လို့ဒီဆဲုံဒါမှမဟုတ်မော်ရီပိုအနားတဝက်မှာနေတဲ့တခြားအရသာတွေကိုတော့မကြသေးခင်ကပဲစပြီးကယ်ထုတ်ပေးနေပါတယ်လို့ပြောပါတယ်။ရုရှားကာကွယ်ဝင်ကြီးကတော့မကြခင်ရက်တွေတွင်လက်နက်ချအငြင်းခံကြတဲ့ယူကရိန်းစစ်သားက2000လောက်ရှိတယ်လို့ပြောပါတယ်။ရုရှားရဲ့ Gazprom ကုမ္ပဏီကိုပေးရမယ့်ဒဏ်ရာဂံငွေကိုဖင်လန်ကရုရှားရူဘယ်ငွေနဲ့ပေးဖို့ညှင်းဆုပ်ခဲ့တဲ့နောက်ရုရှားကဖင်လန်အတွက်သဘာဝဒဏ်ငွေဖြန့်ဝေမှုကိုစနေနေ့မှာစတင်ဖြတ်တောက်တော့မှာဖြစ်ကြောင်းဖင်လန်နဲ့ရုရှားစွန့်အင်ကုမ္ပဏီတွေကတောက်ကြနေမှာပြောပါတယ်။ဖင်လန်အစိုးရရဲ့ Gazprom စွန့်အင်ကုမ္ပဏီအကြီးအကဲမီကာဝယ်ဂျန်နန်ကတော့ contract စာချုပ်အရတဘာဝဒဏ်ငွေတင်ပို့နေတာရင်းရက်ဖို့ဆုံးဖြတ်ချက်တွေအထူးစိတ်ပြေရာအကြောင်းကြေညာချက်ထုတ်ပြန်ပြောဆိုပါတယ်ဒီချိန်တွေအတွက်အသေးချာပြင်ဆင်ထားတဲ့အတွက်နိုင်ငံအတွက်ဒဏ်ငွေဖြတ်မြှုပ်မှုဘာမှအနောက်ဆက်ရှိမှာမဟုတ်ဘူးလို့ပြောပါတယ်ဒါကငွေကိုနောက်မှယူရိုငွေအစားရူဘယ်ငွေနဲ့ပေးချေဖို့ဧပြီလထဲမှာတောင်းဆိုခဲ့ပေမဲ့ Gazprom ကုမ္ပဏီကငြင်းဆန်ထားပြီးဥပဒေအကြောင်းအရရင်ဆိုင်မဲ့အကြောင်းကြေညာခဲ့တာပါGazprom ကလည်းတရားရုံးမှာနှီးမျိုးစုံနဲ့ခုခံခြေပသွားမယ်လို့ပြောပါတယ်။ငားရကြအာရှခီးထွက်နေတဲ့ American သမ္မတဂျိုးဘိုင်ဒန်ဟာဒီကနေ့စနေနေ့မှာတောင်ကိုရီးယားနိုင်ငံဆိုးမြော်တော်ကအမျိုးသားဂူဘိတ်မန်ကိုသွားပြီးကိုရီးယားစစ်ပွဲတွင်ကြာဆုံးရသူတွေအတွက်ဂုဏ်ပြုပန်းဝေချအခမ်းအနားတက်ရောက်မှာဖြစ်ပါတယ်။ဆိုးမြော်တော်မှာပဲတောင်ကိုရီးယားသမ္မတတဲ့ယုံဆောက်ယူနဲ့တွေ့ဆုံပြီးမြောက်ကိုရီးယားအရေးအင်ဒိုပစိဖိတ်ဒေသရင်းလုံခြုံရေးဥရုယာတီပြောင်းလဲမှုဆိုင်ရာအရေးCOVID-19 နဲ့တခြားကိစ္စရပ်တွေကိုဆွေးနွေးမှာဖြစ်ပြီးနေ့လယ်မှာတော့ခေါင်းဆောင်နှစ်ဦးပူးတွဲသတင်းစာရှင်းလင်းမှာဖြစ်ပါတယ်။ အာရှခီးစဉ်အစဖြစ်တောင်ကိုရီးယားနိုင်ငံရောက်နေတဲ့သမ္မတဘိုင်ဒန်ဟာတောက်ချာနေကတောင်ကိုရီးယားသမ္မတတင်တဲ့အတူကွန်ပျူတာချစ်ဖြင့်ထုတ်လုပ်တဲ့ Samsung ကုမ္ပဏီဆက်ယုံကိုတွားခဲ့ပါတယ်။တနင်္လာနေ့မှာဂျပန်နိုင်ငံကိုခီးဆက်ပြီးတနင်္လာနေ့ကျရင်ဂျပန်ဘုရင်နာရူဟီတိုနဲ့နန်းတော်မှာတွေ့ဆုံမှာပါ။ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိဒါနဲ့တွေ့ဆုံရမှာတော့ American Japan မဟာမိတ်ဆက်ဆံရေး Indo-Pacific ဒေသရင်းလုံခြုံရေးမြောက်ကိုရီးယားအရေးပါဝင်ကိစ္စရပ်တွေကိုဆွေးနွေးမှာဖြစ်ပြီးဆွေးနွေးပွဲအပြီးမှာတော့ပူတွဲသတင်းစာရှင်းလင်းပွဲပြုလုပ်မှာပါ။သမ္မတဘိုင်ဒန်ဟာဂျပန်နိုင်ငံတိုကျိုမှာအင်္ဂါနေ့ပြုလုပ်မယ့် American Japan Australia နဲ့ India လေးနိုင်ငံပါဝင်တဲ့ Quad ထိပ်သီးအစည်းအဝေးကိုတက်ရောက်ဖို့ရှိပါတယ်။ American သမ္မတဂျိုးဘိုင်ဒန်ကအာရှခီးစဉ်ဖြစ်တဲ့တောင်ကိုရီးယားနဲ့ဂျပန်ကိုတောက်ရောက်နေချိန်မှာပဲအငင်းပွားနေတဲ့တောင်တရုတ်ပင်လယ်ပြင်ထဲမှာတရုတ်ကစီးလေ့ကျင့်မှုလှုပ်ဆောင်လိုက်ပါတယ်။ဟိုင်နန်ပြည်နယ်တောင်ပိုင်းကချွန်းမှာရှိတဲ့ကိအစုကရေချောင်းလုံချုံရေးစီမံခန့်ခွဲရေးဌာနကတော့ကျတဲ့ပရင်းကြီးကစတင်တဲ့ဒီစီးလေ့ကျင့်မှုကိုတနင်္လာနေ့ထိဆက်လုပ်သွားဖို့ရှိတယ်လို့ပြောပါတယ်။တောင်တရုတ်ပင်လယ်ပြင်ဒေသတစ်ခုလုံးနီးပါးကိုတရုတ်ကပိုင်ဆိုင်ချောင်းကြေညာထားတာဖြစ်ပြီးအမေရိကန်ကတော့တောင်တရုတ်ပင်လယ်ပြင်ဒေသရင်းနိုင်ငံတွေကြားဖြစ်ပွားနေတဲ့နယ်မြေပိုင်ဆိုင်မှုအငင်းပွားမှုမှာဘယ်နိုင်ငံဘက်ကမှမလိုက်ပေမဲ့ဒီရေချောင်းမှာလွတ်လပ်စွာသွားလာလှုပ်ဆောင်ခွင့်ရှိရမယ်လို့အခိုင်အမာပြောဆိုသလိုတရုတ်ထိန်းချုပ်ထားတဲ့ကျွန်းတွေနာကိုစစ်ရရင်တွေမကြခဏဆစ်လွတ်လည်ရှိပါတယ်။တရုတ်ဘက်ကလည်းဒါဟာဒေသရင်းလုံခြုံရေးနဲ့တည်ငြိမ်ရေးကိုထိန်းချုပ်တဲ့တမင်ရန်ဆမှုလို့ပြောပြီးကန့်ကွက်လည်ရှိပါတယ်။သမ္မတဘိုင်ဒန်တောင်ကိုရီးယားကိုရောက်လာတဲ့တောက်ချာနေမှာပဲ USS Ronald Reagan လင်းတင်တင်မောကြီးနဲ့သူ့ရဲ့တိုက်ခိုက်ရေးအုပ်စုဟာဂျပန်နိုင်ငံယိုကိုဆုကစိတ်ကန်းကနေတောင်တရုတ်ပင်လယ်ပြင်တွင်ကင်းလှည့်ဖို့အတွက်ထွက်ခွာသွားတာဖြစ်ပါတယ်။
VOA American တန်မနက်ဖက်မြန်မာဝါသအစီအစဉ်တွေကိုမနက်6:00ကနေ9:00အထိတိုင်းဒိုမီတာ24 kHz 12.73 ညတိုင်းဒိုမီတာ40 kHz 9413ညတိုင်းဒိုမီတာ57 kHz 5805နဲ့တိုင်းလမ်းမီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာ။သတင်းတွေကိုဆက်လက်တင်ပြပေးပါဦးမယ်။
မြန်မာနိုင်ငံကစားနပ်ရိခာပူလုံမှုပြဿနာဟာဆေးရနာသိမ်းပြီးနောက်ပိုင်းလက်နက်ကင်ပဋိပက္ခတွေနဲ့အဓိကဆက်နွယ်နေတယ်လို့ကုလသမဂ္ဂဆိုင်ရာမြန်မာတာဝန်ကြီးဦးကျော်မိုးထွန်းကပြောဆိုလိုက်ပါတယ်။ဆေးရနာသိမ်းမှုစန့်ကျင်သူတွေကိုစစ်စင်ရည်တွေနဲ့နှိမ်နှင်းတာ၊ခြေရွာတွေကိုမိရှို့ဖျက်ဆီးတာ၊ဖြတ်လေးဖြတ်လုတာ၊အစုလိုက်အပြုံလိုက်အိုးမဲ့အိမ်မဲ့ဖြစ်ရတာ၊နိုင်ငံတကာကူညီမှုတွေမဝင်နိုင်အောင်ဟန်တားတဲ့လုပ်ရက်တွေစားတာတွေဟာစားနပ်ရိက္ခပူလုံမှုပြဿနာတွေဖြစ်ရတဲ့အကြောင်းရင်းတွေအဖြစ်ကြာသပတေးနေ့ကကုလသမဂ္ဂလုံခြုံရေးကောင်စီမှပြုလုပ်ခဲ့တဲ့နိုင်ငံတကာငြိမ်းချမ်းရေးလုံခြုံရေးနဲ့စားနပ်ရိက္ခပူလုံရေးအစည်းအဝေးမှာပြောဆိုခဲ့တာပ
ါ These ongoing inhumane policy of military have directly impact on food security in the country
စစ်တပ်ရဲ့အခုလိုလူမဆန်တဲ့မူဝါဒဟာတိုင်းပြည်ရဲ့စားနပ်ရိက္ခပူလုံမှုကိုဓာတ်ရိုက်ထိခိုက်စေပါတယ်။တရားမဝင်အာဏာသိမ်းထားတဲ့စစ်တပ်ရှိနေသည့်မြန်မာနိုင်ငံမှာငြိမ်းချမ်းရေးနဲ့တည်ငြိမ်မှုရှိမှာမဟုတ်ပါဘူးလို့တာအမတ်ကြီးဦးကျော်မိုးထွန်းကပြောဆိုသွားတာပါ။ဖြစ်စဉ်တော်တော်များများဟာတမင်တသက်ရွယ်ချင်းနဲ့လုပ်ခဲ့တာလို့လည်းပြောဆိုပါတယ်။မြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ်ဖေဖော်ဝါရီလ1ရက်နေ့စစ်တပ်ကအာဏာသိမ်းခဲ့တာကိုစတင်တဲ့တာအမတ်ကြီးဦးကျော်မိုးထွန်းကတော့စစ်ကောင်စီကရာထူးကဖေရှားကြောင်ကြီးညာထားပြီးအစာထိုးဖို့လည်းကြိုးစားခဲ့ပါတယ်။ကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေရဲ့ခမန်းချက်အရစစ်တပ်ကအာဏာသိမ်းလိုက်တဲ့မြန်မာနိုင်ငံမှာလူပေါင်း25တန်းလောက်ဟာဆင်းရဲမွဲတေမှုအဆင့်တတ်မှတ်ချက်အောက်အထိရောက်နေပြီးအရေးပေါ်ကူညီမှုလိုအပ်နေသူ6တန်း2သိန်းလောက်ရှိမယ်လို့ခန့်မှန်းထားပါတယ်။ကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးမစ်ရှယ်ဘက်ရှလက်တရုတ်ပြည်ကိုတွားရောက်မဲ့အကြောင်းတောက်ကြနေကကြီးညာလိုက်ပြီးနောက်ဝေဖန်မှုတွေထွက်ပေါ်လာပါတယ်။လူခွေမဟာမင်းကြီးဘက်ရှလက်အနေနဲ့ရှင်ချမ်းပြည်နယ်တက်ကဝီကာမွတ်စလင်တွေနဲ့ပတ်သက်ပြီးအရေးဆိုဖို့ပြက်ကွက်တယ်လို့အမေရိကန်အစိုးရကဝေဖန်လိုက်ပါတယ်။သူ့အနေနဲ့ရှင်ချမ်းပြည်နယ်ကိုတွားတဲ့အခါဘာတွေကိုတွေ့မြင်ခွင့်ရမယ်ဆိုတဲ့အာမခံချက်မရှိဘဲတွားမှဖြစ်တဲ့အတွက်အလွန်စိုးရိမ်ပြီးကြောင်းနဲ့တရုတ်စိုးရအနေနဲ့ရှင်ချမ်းမှာလူ့အခွင့်အရေးအခြေအနေတွေကိုလွတ်လွတ်လပ်လပ်လေးလာစုံစမ်းခွင့်ပေးလိုက်မယ်လို့မမျှော်လင့်ကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူ Net Price ကသတင်းတောက်တွေကိုပြောဆိုခဲ့ပါတယ် တရုတ်အစိုးရကလူ့ခွင့်ချိုးဖောက်မှုတွေကျူးလွန်တာခံရတယ်ဆိုတဲ့ဝီဂါမွတ်စလင်တွေအများစုရှိရာရှင်ချမ်းပြည်နယ်ကိုအတိတ်ပဲပြေးဝပြီးလွတ်လွတ်လပ်လပ်သွားရောက်လေးလာခွင့်ပေးဖို့ကုလသမဂ္ဂကနှင်းနဲ့ချီတောင်းဆိုခဲ့ပြီးတဲ့နောက်တောက်ကြနေ့တုန်းကမှလူ့ခွင့်မဟာမင်းကြီးသွားရောက်မဲ့အကြောင်းထွက်ပေါ်လာတာဖြစ်ပါတယ်။တနင်္လာနေ့မှာ6ရက်ကြာခီးစဉ်ကိုစတင်မှာဖြစ်တယ်လို့UNHCR ရုံးကထုတ်ပြန်ထားပါတယ်။စီးပွားရေးအကြံအတည်းတွေကြောင့်စန့်ကျင်ဆန္ဒပြမှုတွေနဲ့ကြုံရတဲ့ပြည်ရင်းလင်ကနိုင်ငံမှာလောင်စာဆီပြက်လက်မှုကြောင့်ကျောင်းတွေပိတ်ပြီးဝန်ထမ်းတွေကိုအလုံးမစင်းဖို့အစိုးရကတောက်ကြနေမှာပဲအမိန့်ထုတ်လိုက်ပါတယ်။လောင်စာဆီမလုံလောက်မှုနဲ့တနိုင်ငံလုံးမှာရှိတဲ့ဒေယူပို့ဆောင်ရေးလုပ်ငန်းတွေမှာအကဲအကဲရှိနေတဲ့အတွက်ကြောင့်မဖြစ်မနေလှုပ်ဆောင်ရမယ့်ဌာနတွေကလွှဲရင်ကျန်ဌာနတွေအလုံးမစင်းဖို့အများပြည်သူအုပ်ချုပ်ရေးဝန်ကြီးဌာနကထုတ်ပြန်ခဲ့ပါတယ်။အစိုးရကျောင်းတွေအပြင်ပုဂ္ဂလိကကျောင်းတွေကိုပါပိတ်ခဲ့ပါတယ်။လောင်စာဆီဆိုင်တွေမှာလည်းလောင်စာဆီရရှိဖို့လူအများအပြားတန်းစီဆောင်ဆိုင်နေကြပါတယ်။တိတိလင်္ကာမှာလောင်စာဆီလုံးဝမရှိတော့လောက်အောင်ပြတ်လတ်နေပြီးအစိုးရအနေနဲ့လည်းပြပကနေတင်သွင်းဖို့ငွေကြေးမလုံလောက်တဲ့ပြဿနာနဲ့ရင်ဆိုင်နေရပါတယ်။ပြည်ထောင်နိုင်ငံမှာလာမယ့်လပါလီမန်ရွေးကောက်ပွဲတွေမတိုင်ခင်အစိုးရပြုပြင်ပြောင်းလဲရေးအစီအစဉ်အရသမ္မတမက်ခရွန်ဟာနိုင်ငံသားရေးဝန်ကြီးနဲ့ကာကွယ်ရေးဝန်ကြီးအသစ်တွေကိုတောက်ကြနေတုန်းကခန့်အပ်လိုက်ပါတယ်။ဗြိတိန်နိုင်ငံဆိုင်ရာပြင်သစ်တန်အမတ်ကြီးကက်သရင်းကိုလိုနာကိုနိုင်ငံသားရေးဝန်ကြီးအဖြစ်ခန့်အပ်လိုက်ပါတယ်။သူဟာနိုင်ငံသားရေးဝန်ကြီးအဖြစ်ခန့်အပ်ခံရတဲ့ဒုတိယမြောက်အမျိုးသမီးဖြစ်ပါတယ်။ပြည်ပကပြင်သစ်ပိုင်တဲ့နယ်မြေတွေကိုကြီးကြပ်ရတဲ့ဝန်ကြီးဟောင်းစီပါစင်းလီကိုနူကိုတော့ကာကွယ်ရေးဝန်ကြီးအဖြစ်ခန့်အပ်လိုက်ကြောင်းသမနာရဲ့ပြောရေးဆိုခွင့်ရှိသူ Alex Kohela ကပြောဆိုပါတယ်။အကွန်အကောင့်နဲ့ပြင်ဆင်ကိစ္စတွေအပါအဝင်ပြည်တွင်းပြုပြင်ပြောင်းလဲရေးတွေလှုပ်ဆောင်ဖို့အတွက်သမရမေခရွန်အနေနဲ့လာမယ့်လလွတ်တော်မှာမဲအများစုရောက်ဖို့လိုအပ်နေပါတယ
်။ဒီကနေ့စနေမနက်ခင်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုစောမိုးကျော်တို့ကပြောပြပေးကြတာပါအခုဆက်လက်ပြီးသတင်းပေးပို့ချက်တွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုတင်ဆက်ပေးပါမယ်ပထမဦးဆုံးအနေနဲ့စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS SSA ဥက္ကဋ္ဌဗိုလ်ချုပ်ကြီးရွှေစွတ်တို့ဟာမနစ်မေ20ရက်မနက်ပိုင်းကနေပြည်တော်မှာတွေ့ဆုံပြီးငြိမ်းချမ်းရေးနဲ့ပြည်ထောင်စုတည်ဆောက်ရေးကိစ္စတွေကိုဆွေးနွေးခဲ့ကြပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းတွေကိုစူးစီးပြီးတော့ကိုဇော်မိုးကျော်ကပြောပြပေးပါမယ်
။အာဏာသိမ်းစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီဥက္ကဋ္ဌဗိုလ်ချုပ်ကြီးရွတ်ဆတ်တို့နေပြည်တော်မှာမေလ20ရက်နေ့မနက်မှာတွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒီတွေ့ဆုံပွဲမှာအဓိကဆွေးနွေးတဲ့အချက်တွေကိုစစ်ကောင်စီရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်ဇော်မင်းထွန်းက VOA ကိုအခုလိုပြောဆိုခဲ့ပါတယ်
။ပါတီလိုလီမိုစနစ်ကျင့်သုံးရေးဆိုင်ရာကိစ္စရပ်တွေဒီမိုဆီနာဖက်ဒရယ်ကိုအခြေခံတဲ့ဒီအောင်စုတည်ဆောက်ရေးဆိုင်ရာကိစ္စရပ်တွေဒီကိစ္စရပ်တစ်ခုကိုအနာဂတ်စီမံအုပ်ချုပ်ရေးကောင်စီဥက္ကဋ္ဌကဥစွာပြောကြားခဲ့ပါတယ်။ဒီအပေါ်မှာ RCSS SSA အဖွဲ့ဥက္ကဋ္ဌဆက်ရစ်ဆက်ကလည်းသဘောတူညီခဲ့ပါတယ်။အဲ့ဒီကုနာပတ်တဲ့အသေးစိတ်ပေါ့နော်သဘောထားအမြင်တွေကျွန်တော်တို့ဆွေးနွေးခဲ့တယ်သဘောတူညီချက်ကျွန်တော်တို့တော်တော်များများရခဲ့ပါတယ
်ဒါအပြင်ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုအချိန်ဇာဆွဲပြီးအချိန်သတ်မှတ်လုပ်ဆောင်ဖို့နဲ့အခြားအဖွဲ့အစည်းတွေကိုပါဖိချားဖို့စတာတွေကိုဆက်လက်ဆွေးနွေးခဲ့တယ်လို့စစ်ကောင်စီပြောခွင့်ရပုဂ္ဂိုလ်ကပြောဆိုပါတယ် RCSS ရဲ့ပြောရေးဆိုခွင့်ရှိသူဒုတိယဗိုလ်မှူးကြီးအုံခေကတော့ဆွေးနွေးပွဲမှာအဓိကအချက်၃ချက်ကိုလေထားဆွေးနွေးခဲ့ကြောင်းပြောဆိုပါတယ
်တိကာမတနိုင်ငံလုံးကြတော့ငင်းခံကြီးကိုချိမြောင်းဆိုတဲ့ဆွေးနွေးချက်ပေါ်မှာနမနိကျတော့အကြံကြားတွေ့ဆုံကြဆွေးနွေးကြအခြေရှားကြယုံကြည်မှုတွေဒီ၆ကြားပေါ့အဲ့လိုပေါ့မှာနံပါတ်၃ဟာနောက်ဆုံးတော့တကယ်ဒီထောင်စုဒီ၆ရင်းပေါ့လေမှာ
တိုင်းပြည်တိဆောက်ရေးနဲ့ပတ်သက်ပြီးအဖွဲ့အားလုံးပါဝင်ရေးကိုစစ်ကောင်စီဘက်ကရော RCSS ဘက်ကပါအပတ်စလုံးကအမြင်ရှိကြတယ်လို့လဲ RCSS ရဲ့ပြောရေးဆိုခွင့်ရှိသူဒုတိယဗိုလ်မှူးကြီးဥက္ကေကဆက်လက်ပြောဆိုခဲ့ပါတယ်။နောက်ရက်ပိုင်းတွေမှာတော့ RCSS ရဲ့ဥက္ကဋ္ဌဦးဆောင်တဲ့အဖွဲ့ဟာစစ်ကောင်စီရဲ့ငြိမ်းချမ်းရေးဆွေးနွေးရေးအဖွဲ့ဒါအပြင်အမျိုးသားစည်းလုံးညီညွတ်ရေးနဲ့အမျိုးသားစည်းလုံးညီညွတ်မှုညှိနှိုင်းဆောင်ရွက်ရေးကော်မတီတို့နဲ့ဆက်လက်ဆွေးနွေးသွားဖို့ရှိပါတယ်။23ရက်နေ့မှာတော့စစ်ကောင်စီအကြီးအကဲအနေနဲ့နောက်ထပ်လက်နက်ကိုင်အဖွဲ့တစ်ခုနဲ့ထပ်မံဆွေးနွေးဖို့ရှိနေပါတယ်။ စစ်ကောင်စီရဲ့ငြိမ်းချမ်းရေးကမ်းလှမ်းချက်ကို NCA လက်မှတ်ထိုးထားတဲ့အဖွဲ့9ဖွဲ့နဲ့ RCSS အပါအဝင်လက်မှတ်မထိုးရသေးတဲ့အဖွဲ့3ဖွဲ့တို့ကလက်ခံထားကြပါတယ်။ဒါပေမဲ့ KIO, KNU, KNPP, CNF စတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကတော့လက်မခံကြပါဘူး။အခုလိုငြိမ်းချမ်းရေးဆွေးနွေးမယ်ဆိုတဲ့အချိန်မှာပဲအပြစ်ကတ်ရပ်ထားတဲ့ AA ရခိုင်တပ်နဲ့စစ်ကောင်စီအကြမ်းမှာတော့တင်းမာမှုတွေဖြစ်နေပြီးအပြန်အလှန်ဆွဆဲပြောဆိုမှုတွေဖြစ်နေပါတယ်။ရခိုင်အပြည်နယ်အတွင်း AA ကအုတ်ချုပ်ရေးအပိုင်းကိုနှောက်ယှက်နေတယ်လို့မေလ20ရက်စစ်ကောင်စီသတင်းစာရှင်းလင်းပွဲမှာဗိုလ်ချုပ်စောမင်းထွန်းကဆွဆဲပြောဆိုခဲ့ပါတယ
်။ရခိုင်ပြည်သူလူထုဒုက္ခမရောက်စေချင်လို့ဆင်းရဲနေတာဖြစ်ပါတယ်။စိတ်ကြည်ပြီးကံပြောကြပြည်တော်စုနဲ့အာငင်းရရေးအတွက်ကျွန်တော်လုပ်နေတာဖြစ်ပါတယ်။အဲ့အတွက်ခုဖြစ်နေတဲ့ဟာနဲ့ပတ်သက်ပြီးတော့ကြာပြဿနာဖြစ်လာရင်တော့တမတော်ကိုအဆိုးအဆိုးပါနဲ့လို့ပဲကျွန်တော်ပြောချင်ပါတယ
်။ AA ပြောခွင့်ရသူခိုင်သူခါကတော့အခုလိုပြောဆိုတာဟာချင်းကြောက်တာဖြစ်တယ်လို့တုံ့ပြန်ပါတယ
်။တခုခုဖြစ်လာလို့ရှိရင်တော့ဒါမြန်မာစစ်တပ်ကိုအဆိုးမဆိုးနဲ့ဆိုတဲ့စကားကိုကျွန်တော်တို့တွေ့တယ်။ဒါပြည်သူတွေကိုတရားချင်းချောက်တာဖြစ်တယ်လို့တခုခုဖြစ်လာလို့ရှိရင်တော့ပြည်သူတွေကိုလူမျိုးတုံးတတ်ချပြစ်မယ်ဆိုတဲ့သူတို့မြန်မာစစ်တပ်ရဲ့အစီအစဉ်ကိုဒဲရဲယူမှန်းပြီးတော့ဖော်ပြနေတာဖြစ်တယ်လို့ဒါကျွန်တော်ကတော့အဲ့လိုပဲသုံးသပ်တယ်ပ
ြစစ်ကောင်စီအနေနဲ့ငြိမ်းချမ်းရေးအတွက်တိုင်းရင်းသားလက်နက်ကိုင်ခေါင်းဆောင်တွေကိုသူကိုယ်တိုင်တွေ့ဆုံဆွေးနွေးမယ်လို့စစ်ကောင်စီအကြီးအကဲကကမ်းလှမ်းထားပါတယ်ဒီကမ်းလှမ်းချက်အပေါ်မှာတော့အေအေဘက်ကယတိပြတ်တုံ့ပြန်တာမျိုးမရှိပဲစောင့်ကြည့်သွားမယ်လို့သာပြောဆိုထားပါတယ်ခင်ဗျာ
စစ်ကောင်စီနဲ့ RCSS ခေါင်းဆောင်တို့ဆွေးနွေးပွဲအကြောင်းကိုစော်မျိုးကျော်ပြောပြပေးတာပါနောက်တစ်ခါဆက်ကြရမှာကတော့စကိုင်းတိုင်းဒေသကြီးခင်ဦးမြို့နယ်အင်တိုင်းတောင်ရွာကိုစစ်ကောင်စီကနယ်မြေရှင်းလင်းဝေရောက်ပစ်ခတ်တာကြောင့်လူသုံးဦးသေဆုံးပြီးအင်ဂျီ200နီးပါးမီးလောင်ကျွမ်းသွားတယ်လို့ဒေသခံတွေကပြောပါတယ်ရေဦးမြို့နယ်နဲ့တပင်းမြို့နယ်နဲ့အဆက်မှာလည်းစစ်ကောင်စီကနယ်မြေရှင်းလင်းရေးစစ်ဆင်ရေးကြောင့်အရသာထိခိုက်သေဆုံးမှုတွေရှိနေပါတယ်ရန်ကုန်ကပြဖို့တဲ့သတင်းကိုကျွန်တော်ခင်မောင်စိုးမင်းကပြောပြပါမယ်စကိုင်းတိုင်းဒေသကြီးခင်ဦးမြို့နယ်အင်တိုင်းတောင်ရွာကိုမေလ20ရက်နေ့ညနေပိုင်းကစစ်ကောင်စီတပ်တွေဝင်ရောက်စီးနင်းပစ်ခတ်တာကြောင့်လူ3ဦးသေဆုံးပြီး2ဦးဒဏ်ရာရရှိတယ်လို့ဒေသခံတွေကပြောပါတယ်။နေအိမ်တွေကိုမီးရှို့တာကြောင့်အင်ဂျီ200နီးပါးမီးလောင်ကျွမ်းခဲ့တယ်လို့ဒေသခံတဦးက VOA ကိုပြောပါတယ
်။ခင်ဦးမြို့အင်တိုင်းတောင်ရွာရောဝင်းမြို့တစ်ဖက်ပိုင်းကမီးရှို့တယ်။ဒီလေ၄နိုင်အင်း၄နိုင်အဲ့ရောမရှိတာအင်ဂျီ150နေရာတော့ပေါ်တော့တယ်။တောက်ပြဲမှာဖြစ်ပြီးတဲ့တက်တက်ကိုမရှိဘူး။ဒီတော့ဘာတိုက်ပွဲမှာဖြစ်တာမဟုတ်ဘူး။ရောဝင်နေမိနေကျတယ်ရောဝင်နေမိနေကျတယ်ရောဝင်နေမိနေကျတယ်။ဘာမှမဝမလို့တော့မိတိုက်ကျတယ်။ပြောမှဆိုရင်ငါလည်းကျတယ်ပြီးဆိုတော့။ကြီးရသားတွေကတော့မရှိတော့ဘူးလေ။အကုန်ကြီးရတာဒီသွန်းကြပြီဆိုကနေအကုန်ထွက်ပြီးရတယ်။မထွက်ပြေးဘူးဆိုတော့ဒီကောင်တွေကပြစ်တက်တယ်အပြစ်တက်တယ်ပြစ်တက်ပြီးမိနေကျတယ်ဆိုတော့တေးအောင်မှလည်းမနေဘူ
း။မေလ19ရက်နေ့လယ်ပိုင်းကလည်းတပရင်နဲ့ရေဦးနယ်ဆက်ရေဦးမြို့နယ်တာတိုင်းကြီးရွာမူးမြစ်ရေလည်ကျွန်းမှာစစ်ကောင်စီလက်နက်ကြီးပစ်ခတ်လို့စစ်ပြေးဒုက္ခသည်5ဦးသေဆုံးပြီး5ဦးဒဏ်ရာရရှိခဲ့တယ်လို့ဒေသခံတဦးကပြောပါတယ်
။မနေ့က19ရက်နေ့ပေါ့နော်။19ရက်နေ့အေးနေ့လယ်3နာရီပေါ့နော်။အဲ့မှာသူပစ်ခတ်လို့မို့ရေနေဦးနဲ့ပေါက်တာနဲ့ဒီဟိုအရှိတ်ကံကတားလိုက်နေကြာမူကျွန်းထဲမှာလမ်းပြစ်ခါတော့ခြုံလေးရောအတေးလေးရောအိမ်နဲ့လိပင်းရောမှာသူတို့ရှောင်းတာတင်းကြတဲ့ဆေးချောင်းကိုလမ်းပြီးတော့ပြစ်ခါတယ်ပြေးဆုံးတာ5ဦးရှိပါပြီကြောက်5ဦးကတော့ဒီကိစ္စခါတယ်ခါတယ်ဆိုတော့အဲဒီကုသဇေလို့ပြောရင်းနဲ့ကျွန်တော်ကုသဝေရခတ်ခဲ့တယ်ပြိမိတယ
်တပရင်ရေဦးခင်ဦးမျိုးနယ်တွေကကြေးရွာတွေကိုစစ်ကောင်စီကနယ်မြေရှင်းလင်းတာတွေလုပ်နေပြီးနေအိမ်တွေကိုမီးရှို့ဖျက်ဆီးနေတာလို့ဒေသခံတွေကပြောပါတယ်တောင်းတဲ့ချီတဲ့ဒေသခံတွေဟာလည်းတောတောင်တွေနဲ့တင်းရှောင်နေကြရပါတယ်ဒါတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာတော့မရှိသေးပါဘူးစကိုင်းတိုင်းကဏီမျိုးနယ်ထဲမှာဆိုရင်လေမေ16ရက်နေ့ကလေးကနယ်မြေရှင်းလင်းရေးဝင်လာတဲ့စစ်ကောင်စီစစ်ကြောင်းနဲ့ဒေသခံကာကွယ်ရေး PDF တပ်ဖွဲ့တွေတိုက်ပွဲဖြစ်ပွားခဲ့ပြီးမေ20ရက်နေ့အထိနေအိမ်တွေကိုမီးရှို့ခံခဲ့ရပါတယ်စစ်ကောင်စီတပ်တွေဟာချင်းတွင်းမြစ်ဘေးကကြေးရွာတွေကိုနယ်မြေရှင်းလင်းနေတာဖြစ်ပြီးဒေသခံကာကွယ်ရေး PDF တပ်ဖွဲ့တွေဘက်ကတော့ကြောက်စိမ့်တဲ့ရိတ်ခါတင်သင်္ဘောတွေဖြတ်တန်းသွားလာဖို့နယ်မြေစိုးမိုးမှုတွေလှုပ်ဆောင်နေတယ်လို့ယူဆနေပါတယ်တိုက်ပွဲတွေပြင်းထန်နေပြီးနေအိမ်တွေမီးရှို့ခံရတဲ့အတွက်ကြေးရွာတော်တော်များများကထောင်ထဲချီတဲ့အရက်သားတွေဘေးလွယာမှာတိမ်းရှောင်နေကြရပါတယ်ဒီရပိုင်တွင်မိုးရွာသွန်းတာကြောင့်ဒုက္ခတွေတွေအခက်ပိုကြုံနေရတယ်လို့လည်းသိရှိရပါတယ်ခင်ဗျာ။စကိုင်းတိုင်းရဲ့သတင်းကနေပြီးတော့ဆက်လက်ပြီးမိုးလေဝသသတင်းပြောချင်ပါတယ်။ မွန်ပြည်နယ်မော်လမြိုင်မြို့အနီးကုန်းတွင်းမုံတိုင်းငယ်ဖြတ်ကျော်ဝင်ရောက်တိုက်ခတ်နေလို့နောက်ထပ်နှစ်ရက်လောက်အထိမိုးဆက်များမယ်လို့သတိပေးထားပါရယ်မိုးကြီးလေပြင်းတိုက်ခတ်လို့မော်လမြိုင်မြို့အထက်ရမြေကန်နာကနေအိမ်တွေပြိုလဲသစ်ပင်တွေဓာတ်တိုင်တွေလဲလဲကုန်တယ်လို့ပရိသတ်အကူအညီပေးသူတွေကပြောပါရယ်ရန်ကုန်ကပေးပို့ထားတဲ့သတင်းကိုကိုညံဝင်းအောင်ကပြောပြပါလိမ့်မယ်
ကပလီပင်လေပြင်းမြောက်ပိုင်းမုဒ္ဒမကန်းလွန်အနီးမှာဖြစ်ပေါ်နေတဲ့မုံတိုင်းငယ်ဟာမုံပြင်းနယ်မော်လမြိုင်မြို့အနီးမှာကုန်းတွင်းမုံတိုင်းငယ်အဖြစ်ဖြတ်ကျော်ဝင်ရောက်နေတယ်လို့မိုးလေဝသနဲ့ဇလားဗီဒာဦးစီးဌာနညွှန်ကြားရေးမှူးဦးလှထွန်းကပြောပါတယ်မုံတိုင်းအရှင်ကြောင့်မော်လမြိုင်မြို့မှာမိုးကြီးလေပြင်းတိုက်ခတ်နေပြီးအထရံမြေကန်းနာကနေအိမ်တွေပြိုလဲတာကြောင့်အသက်ကြီးသူတွေကလေ
နော်သူကမြစ်ကဲမှလည်းရှိတယ်နောက်ရခိုင်ကကြောင့်ဒီလေးတန်မိုးတန်သူကလုံးဝမခံနိုင်ဘူးနဲ့အိမ်ကြီးကလည်းသူတို့အိမ်ကြီးကလည်းအများစုကဒီတဲအိမ်လေးတွေဖတ်မိုးအိမ်လေးတွေဖြစ်တာများတဲ့အခါကျတော့အကုန်လုံးပြူလဲပြီးတော့လုံးဝမီလို့မရတဲ့အနေအထားတွေဖြစ်တာပေါ့နော်အဲအဲ့မှာကုညီတောင်းတဲ့အခါကျတော့ကျွန်တော်တို့တော့ကြည့်တယ်လည်းကြည့်ပြီးတဲ့အခါကျအဲ့မှာဒီပိုက်ကြီးတွေကလေးငယ်တွေနောက်ပြီးချင်းပြီးအတတိရကိုဖွားရတဲ့ပါတဲ့အခါကျတော့ကျွန်တော်တို့အကုန်လုံးဒီဒီမှာတော့ကျွန်တော်အလုံးရှေ့ကြောင်းတာပေါ့နောက်ပြီးတော့ရှိလို့ကျွန်တော်ရောက်60လောက်ရှိတာပေါ့
မော်လမန်မြို့ပေါ်မှာတော့မနေ့ပိုင်းမှာကလေးကမိုးကြီးလေပြင်းတိုက်နေပြီးတစ်ပင်ပြူလဲတာဓာတ်တိုင်ပြူလဲတာနေအိမ်တွေသူ့မိုးလန်တာတွေကြုံတွေ့နေရတယ်လို့ပြောပါတယ
်ဒီမော်လမန်ဆောင်းဝင်တဲ့ဒီ9နိုင်နောက်ပိုင်းနဲ့နေပြီးတော့ဒီချောင်းချောင်းပေါ်လေသားတိုက်နေလေကြီးမိုးကြီးပြီးတော့အခုကလေးဆက်ရပြီးတော့အကောင်လုံးမော်လမန်မြို့မှာဆက်တဲ့တစ်ပင်ကြီးတွေကျွန်တော်တို့ကျိုးတယ်နောက်ပြီးလဲဆက်ကြလို့ရှိရင်ဓာတ်တိုင်တွေကျိုးတယ်နေကသားပြင်းတော့နေရောမိုးရောဘာလို့ဆိုတော့ဒီမော်လမန်ပုံချက်နေရာမှာတော့ကြတဲ့အနေအထားတွေဖြစ်နေတဲ့အခါကျတော့ဒီမော်လမန်တို့ဒီချောင်းစုံတွေပေါ့နော်ကျွန်တော်ဒီမိုးကြီးနေအလျှောက်ပေါ့ဓာတ်တိုင်တွေကျိုးတယ်လေပြီးရပြီးခါကျရင်အိမ်တွေပြီးရတစ်ပင်ကြီးရတစ်ပင်တွေကအကြီးအောင်ကျိုးအမြတ်နေကြွားပြီးတော့ကျိုးတာပေါ့နော်တမီကောင်လုံးဒီနေတဲ့မိုးတန်အပြင်းထန်ခံရတဲ့အိမ်ကြီးတွေဆိုတစ်ပင်လန်ထက
်ဒါအပြင်မုံမြင်တဲ့ကမူရုံမြို့နယ်ကမာဝက်မြို့ဝဲကလေးကျေးရွာမှာလဲမုံတိုင်းကြောင့်နေအိမ်73လုံးထိခိုက်ပျက်စီးပြီးနောက်ထပ်နေအိမ်71လုံးကလဲရိုင်ကအမိုးကာတွေလွင့်ထွက်ခဲ့တယ်လို့သိရပါတယ်။ကုန်းတွင်းမုံတိုင်းငယ်ဟာတဖြည်းဖြည်းနဲ့အာရုံသွားပေမဲ့မုံပြင်းနယ်မှာနောက်ထပ်2ရက်လောက်မိုးဆက်ရွာအိုးမယ်လို့မိုးစလဌာနညွှန်ကြားရေးမှူးဦးလာထွန်းကပြောပါတယ
်။ဒီမုံတိုင်းငယ်ကအခုတော့ဒါဟိုကုန်းမော်လမ်ကြီးတွေကနေကျောင်းကိုဆက်နေပြီးဆက်နေတော့ကျောင်းကုန်းတွင်းပုံစံပြေတော့ဆက်ပြီးတော့ရှိရုံနဲ့ပေါ့နော်။ကုန်းတွင်းမုံတိုင်းငယ်ကဆက်ရှိပြီးတော့ကျောင်းရောက်ရှိရောက်ကိုကြည့်ရတယ်သူကဟိုရထမ်းပြီးရောက်တဲ့သဘောရှိတာပေါ့နော်။ပေါ်တိုင်းရဲ့သဘောတရားကတော့ကန်းကိုတက်ပြီးကုန်းဝင်သွားရင်တော့တစ်ပြေးနဲ့အားရောသွားမှာပေါ့လေကျွန်တော်ကတော့ပုံတိုင်းရှိရင်စသက်ရှိအောင်လေကုန်းဝင်ရောက်သွားတယ်တစ်ပြေးနဲ့တော့အားရောသွားမှာပေါ့လေနောက်ဆက်ပြီးတော့ကျွန်တော်ဘုတ်တော်ကပါပုံတိုင်းအချိန်ကြောင့်ဆက်ပြီးတော့ဒါလည်းခါကြတော့အားကောင်းတဲ့သဘောရှိတာပေါ့ဒီနေ့အပြင်နောက်ဆက်ရဲ့နောက်ထီကိုအဲ့နေရာတွေကမိုးဆက်နေအောင
်ပုံတိုင်းအချိန်ကြောင့်ဒီရက်ပိုင်းတွင်ဝန်ပြင်းနေကရင်ပြင်းနေတနင်္သာရီတိုင်းတွင်မှာမိုးများပြီးရေကြီးရေဆန်းတာမြေပြိုတာတွေဖြစ်နိုင်တာကြောင့်မြေနေပိုင်းနဲ့မြေကမ်းတွေမှာနေထိုင်သူတွေအထူးသတိပြုကြဖို့ဦးလာထွန်းကသတိပေးထားပါတယ်။ကုန်းတွင်းမုန်တိုင်းငယ်ဟာနောက်ထပ်6နာရီအတွင်းမှာမြောက်အရှေ့မြောက်ဘက်ကိုဆက်လက်ရွေ့ရှားနိုင်ပြီးပြင်းပြင်းနဲ့ဖာအမျိုးအနည်းမှာရောက်ရှိနိုင်မယ်လို့မိုးလေဝသနဲ့ဇလဗေဒဦးစီးဌာနကမေလ20ရက်ညနေ4နာရီမှာသတင်းထုတ်ပြန်ထားပါတယ်။မုန်တိုင်းအရှိန်ကြောင့်တောက်ကြနေညပိုင်းကနေစနေနေ့မနေ့အတွင်းပဲခူးတိုင်းရန်ကုန်တိုင်းအေရာဝတီတိုင်းတနင်္သာရီတိုင်းကရင်ပြည်နယ်မွန်ပြည်နယ်တွေမှာနေရာဆိတ်ဆိတ်ကနေနေရာအနှံ့အပြားမိုးထစ်ချုံရွာပြီးဒေသအလိုက်မိုးကြီးတာတွေနေရာကွက်ကြားမိုးကြီးနိုင်ကြောင်းနဲ့မြို့ဝကျွန်းပေါ်မုဒ္ဓမပင်လယ်ခွေ့မွန်တနင်္သာရီကံယူတန်းတစ်လျှောက်နဲ့ကမ်းလွန်ပင်လယ်ပြင်မှာရန်ဖန်ရန်ခါမိုးသက်လေပြင်းကျရောက်ပြီးမိုးသက်လေပြင်းကျစဉ်ရေပြင်းမြေပြင်းလေဟာတနင်္သာရီ45မိုင်အထိတိုက်ခတ်နိုင်တယ်လို့သတိပေးထားပါတယ်ခင်ဗျာ
မြန်မာသတင်းတွေကနေဆက်လက်ပြီးတော့နိုင်ငံတကာသတင်းတပုတ်ကိုလည်းကြားရပါမယ်။မေလ21ရက်ဒီကနေ့မှကျင်းပမယ့်ဩစတြေးလျရွေးကောက်ပွဲမဲဆွယ်ပွဲတွေမှာတရုတ်နိုင်ငံနဲ့ဆက်ဆံရေးဟာအဓိကအကြောင်းအရာတစ်ခုဖြစ်ပါတဲ့ဩစတြေးလျနိုင်ငံရဲ့အကြီးဆုံးကုန်သွယ်ဘက်ဖြစ်တဲ့တရုတ်နဲ့တန်တမန်ဆက်ဆံရေးကိစ္စတွေကိုဖြေရှင်းဆောင်ရွက်ခြင်းမရှိဘဲနဲ့လှစ်လူရှုထားကြတယ်လို့အဓိကပါတီကြီးတစ်ခုကအပြန်အလှန်စွပ်စွဲနေပါတဲ့VOA သတင်းတောက် Fail မှာစာစစ်နီမျိုးကသတင်းပေးပို့ထားတာကိုကိုဇော်မိုးကျော်ကပြောပြပါမယ်
။မကြသေးမီကပဲတရုတ်ဟာဆော်လမွန်ကျွန်းနိုင်ငံနဲ့အငင်းပွားဝယ်ရာလုံခြုံရေးဆိုင်ရာသဘောတူညီချက်တရက်ကိုလက်မှတ်ရေးချိုးခဲ့ပါတယ်။ Pacific သမုဒ္ဒရာတွေကဆော်လမွန်ကျွန်းနိုင်ငံဟာအစဉ်အလာအယဩစတြေးလျရဲ့မဟာမိတ်ဖြစ်ပါတယ်။ ออสเตรเลียရဲ့မဟာဗျူဟာမြောက်အင်းနီဂျင်ဖြစ်တဲ့ဆောလမွန်နိုင်ငံကိုတရုတ်နဲ့မဟာမိတ်ဖြစ်မလာအောင်တာစီဖို့ကိုတတိယရောက်ရောက်မဆောင်ရဖဲအနေငယ်ပဲဆောင်ရွက်ခဲ့တယ်လို့မေလ20ရက်နေ့မှာနောက်တပ်တစ်ကြိမ်ရွေးကောက်ပွဲဝင်ပဲလက်ရှိဝန်ကြီးချုပ်စကော့မော်ရီဆန်ကိုအတိုက်ခံနိုင်ငံရေးသမားတွေကဆွဆွဲကြပါတယ်။ဩစတြေးလျရဲ့အရှေ့မြောက်ဘက်မှာရှိတဲ့ဆောလမွန်နိုင်ငံရ ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့
ကျွန်တော်တို့ဟာနှစ်ပေါင်း၁၀လောက်ကဩစတြေးလျနဲ့အမေရိကန်ပူးတွဲပြီးတနာကြောက်တန်းတွေရှိတဲ့တောင်ပစိဖိတ်သမုဒ္ဒရာထဲမှာစစ်ပွဲတွေဆင်နွှဲခဲ့ကြပါတယ်အခုလည်းပစိဖိတ်ဒေသအတွင်းငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးခိုင်မာဖို့အတွက်နယူးဇီလန်နဲ့အခြားပစိဖိတ်နိုင်ငံတွေအပါအဝင်
ကျွန်တော်တို့မဟာမိတ်တွေနဲ့လက်တွဲဆောင်ရွက်နေပါတယ်။တရုတ်ရဲ့ပစိဖိတ်ဒေသကိုဝင်ရောက်ဖို့ကြိုးပမ်းနေတယ်လို့ဝန်ကြီးချုပ်မော်ရယ်ရှင်ကပြောဆိုပါတယ်။တရုတ်ရဲ့ပစိဖိတ်ဒေသကိုဝင်ရောက်ဖို့ကြိုးပမ်းနေတဲ့အပေါ်သူ့ရဲ့ကင်တွယ်လုံဆောင်မှုနဲ့ပတ်သက်ပြီးဝေဖန်မှုကိုတုံ့ပြန်ရမှာလာမယ့်စနေနေ့ရွေးကောက်ပွဲမှာတိုင်ဘက်ဖြစ်တဲ့ဒေဘာပါတီကအန်တို
The Chinese Communist Party has changed. It's more forward leaning.
The Communist Party ka pyaung nae la ba bi. Po mo tat jwa sou sha la ba de. Po bi jin min tan tan lou saung na ni ba de. Tei ja ba de. Da go Australia ka tou myan twa ya ma ba.
La me san ni ni yit kaw pwe anan ya yin. Tu lou saung mae naingan cha yin mu wa da le ko le Japanese ka thong nau pyo su ba de. La me pat chein ma chin pa mae American, Japan, India ru pa win ne Quad 4 naingan a si awe ko သူတက်ရောက်ကောင်းတက်ရောက်ရလိမ့်မယ်လို့လည်းပြောဆိုပါတယ်။အခြားသမီးနှစ်တွေအတွင်းအထူးနိုင်ငံရေးနဲ့ကုန်သွယ်မှုဆိုင်ရာအငြင်းပွားမှုတွေကြောင့်ဩစတြေးလျနဲ့တရုတ်နှစ်နိုင်ငံဆက်ဆံရေးဟာတဖြည်းဖြည်းယိုယွင်းလာပါတယ်။ဩစတြေးလျကတရုတ်ကိုပြန်လည်ရင်ဆိုင်ခဲ့ပြီးတင်းမာမှုတွေဆက်ရှိနေတယ်လို့အကြေခတ်တွေကပြောဆိုပါတယ်။လာမယ့်ရွေးကောက်ပွဲမှာဘယ်သူကပဲလှုပ်လှုပ်တန်တပန်ရေးအ
I'm not saying that's the magic bullet to fix the Australia-China relationship. We've got a China that's more intimidatory.
ဒါက Australia တရုတ်ဆက်ဆံရေးကိုချက်ချင်းကောက်တော့အောင်လုံနိုင်မယ်လို့မဆိုလိုပါဘူး။အရင်ကတည်းကစာရင်ပိုပြီးဖိအားပေးလာတဲ့တရုတ်နိုင်ငံနဲ့ရင်ဆိုင်နေရတာပါ။စီးပွားရေးအရာဖိအားပေးမှုတွေကိုလည်းတရုတ်ကမလုပ်ဖဲနေမှာမဟုတ်ပါဘူး။တိတ်လွယ်ကူတဲ့ကိစ္စတကူမဟုတ်ပေမဲ့ဆက်ဆံရေးလေတံပြောင်းလာတာကိုလည်းမတိကျိုးကျွန်းလုံနေမှာတော့မဟုတ်ပါဘူး
။ရွက်ောက်ပွဲမဲဆွယ်မှုတွေမှာအမျိုးသားလူညုံရေးဆိုင်ရာကိစ္စဟာအဓိကအကြောင်းအရာဖြစ်နေပေမဲ့ကုန်စည်နှုန်းတွေမြင့်တက်တာစီးပွားရေးနဲ့ရာသီဥတုပြောင်းလဲလာတာစတာတွေဟာမဲဆန္ဒရှင်အတော်များများရဲ့အဓိကစိုးရိမ်ပူပန်မှုတွေဖြစ်တယ်လို့လေ့လာချက်တွေကတွေ့ရှိရပါတယ်
။ VOA American တန်ရဲ့မနက်ပိုင်းအတန်လွင့်အစီအစဉ်တွေကိုလိုင်းဒိုမီတာ24 40 51နဲ့လိုင်းလက်မီတာ190တို့အပြင်VOA Facebook စာမျက်နှာကပါရုပ်သံနဲ့အတူဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်ရဲ့ရုပ်သံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်သံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြမဝါဒအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မီထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လောကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမြန်မာငံတို့ကိုကြည့်ရှုကြရပါပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube Chat 70B Asia Bing တို့ရဲ့ Channel 103ဒါမှမဟုတ် Thaicom 6တို့ရဲ့ Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်ကျွန်ုပ်ဖမ်းယူမှုအသေးစိတ်အချက်လက်ကိုဗီဒီယိုမြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ဗီဒီယိုမြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါရစေ။မြန်မာနိုင်ငံကပြည်သက်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါပြီနော်။
VOA American တန်ရဲ့စနေမနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့မနက်ခင်း Radio အစီအစဉ်တွေကို VOA Facebook စာမျက်နှာနဲ့ YouTube စာမျက်နှာကပါရုပ်သံအနေဖြင့်ကြည့်လို့ရအောင်တင်ဆက်ပေးထားပါတယ်။အခုဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတွေဖြစ်ကြတဲ့အမျိုးသမီးကဏ္ဍတုဒ္ဒဆွဲလို့တုဒ္ဒဆုံးလေးအမေရိကန်တကွင်းသိပ္ပံနဲ့နီးပညာတို့ကိုကြားရမှာပါ။အဲ့ဒီထဲကတစ်ခုကတော့
အဲ့ဒီတရားကအမနာအနေကြီးရဒီမြေချောင်းတွေကမှပြောက်သွားပြီးရငားတွေဇီအောင်ငားတွေကနေလူတွေဇီရောက်တော့ဒီကလေးတွေကဆောက်တော့အုံဆောင်ဆပြတ်သွားတာ
ဒေါကင်မျိုးသက်စီစဉ်တင်ဆက်တဲ့သိပ္ပံနဲ့နီးပညာအစီအစဉ်မှာကြီးစုနားဆင်ကြရမှာပါ။အခုဆက်လက်ပြီးတော့အမျိုးသမီးကဏ္ဍကိုတင်ဆက်ပေးပါမယ်။အရွယ်မရောက်သေးတဲ့ကလေးငယ်တွေကိုလိမ်ပိုင်းဆိုင်ရာမတရားပြုကျင့်မှုတွေဟာနေရာတစ်ခုတည်းလူမှုအတိုင်းဝိုင်းတစ်ခုတည်းမှာပဲကြုံရတဲ့ဖြစ်ရမျိုးမဟုတ်သလိုသူတို့ရဲ့ဝစ်စားဆင်ရင်မှုနဲ့လည်းမဆိုင်ဘူးဆိုတာကိုလူအများနားလည်သိရှိလက်ခံလာအောင်လို့ရည်ရွယ်တဲ့ပြပွဲတစ်ခုကိုအမေရိကန်ပြည်ထောင်စုပန်ဆယ်ဗေးနီးယားပြည်နယ်လန်ကာစတာခရိုင်မှာကျင်းပခဲ့ပါတယ်စစ်တပ်အာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာရောအမျိုးသမီးနဲ့ကလေးငယ်တွေမတရားပြုကျင့်ခံရတဲ့အခြေအနေတွေဘယ်လိုရှိပါသလဲဒီတစ်ပတ်အမျိုးသမီးကဏ္ဍမှာမက်ခင်ဖြူတွေကစူးစီးတင်ဆက်ထားပါတယ်ခင်ဗျာ
မင်းကြီးရဲ့ရွေးထဲမှာ၃ယောက်မှ၁ယောက်နှုံးတော့ဟာကိုယ့်ရဲ့မိသားစုတွင်မှာဖြစ်စေလူမှုအတိုင်းဝန်းတွင်မှာဖြစ်စေတနည်းမဟုတ်တနည်းလိမ်ပိုင်းဆိုင်ရာဆော်ကားခံရတာအစမ်းဖက်ခံရတာတွေကြုံနေရတယ်လို့ကုလသမဂ္ဂရဲ့လေလာချက်ပြမှာဖော်ပြထားပါတယ်ဒီလိုလိမ်ပိုင်းဆိုင်ရာမတော်မတရားမှုတွေကြဲကြဲပြန့်ပြန့်ရှိနေပေမဲ့လို့ကျူးလွန်သူအများစုကတော့ပြည်ထံကနေကင်းလွတ်ခွင့်ရနေတာကိုလည်းလေလာချက်တွေကထောက်ပြပါတယ်ခံရတဲ့သူတွေကိုပဲအပြစ်တင်တဲ့လူမှုအတိုင်းဝိုင်းတွေကြဲကြဲပြန့်ပြန့်ရှိနေစေပဲဆိုတော့ကိုလည်းလူခွင့်ရင်းနဲ့အမျိုးသမီးခွင့်ရေးတက်ကြွလှုပ်ရှားသူတွေကပြောဆိုကြပါတယ်။အမျိုးသမီးတွေအနေထိုင်မတက်လို့ဝစ်စားစင်ရင်တာမလုံခြုံလို့ဆိုတဲ့ပြစ်တင်မှုတွေကိုပယ်ဖြတ်နိုင်ဖို့အတွက်အမေရိကန်ပြည်ထောင်စုပန်ဆယ်ဗေးနီးယားပြည်နယ်မှာတော့ပြည်ခံတစ်ခုပြသခဲ့ပါတယ်။ဒီပြည်ခံမှာရှေးရိုးရာအတိုင်းဝစ်စားစင်ရင်နေထိုင်ရှားတဲ့ MH လူမျိုးတွေနဲ့အလားတူလူနည်းစုတိုင်းဝိုင်းတွေကြမှာအရွယ်မရောက်သေးတဲ့မိန်းကလေးငယ်တွေအပါအဝင်အမျိုးသမီးတွေလိင်တိုင်းဆိုင်ရာမတော်မတရားပြုကျင့်ခံရမှုတွေဆက်ပြီးတော့ရှိနေတယ်ဆိုတာနဲ့ဒီလိုကြုံရတာဟာသူတို့ရဲ့ဝစ်စားစင်ရင်မှုနဲ့မဆိုင်ဘူးဆိုတာကိုပေါ်လွင်စေဖို့ရည်ရွယ်ပြသတာဖြစ်ပါတယ်။တချို့အရွယ်မရောက်သေးတဲ့ကလေးငယ်တွေဆိုရင်သူတို့ဝတ်တဲ့ဝစ်စားကိုတော့ကိုယ်တိုင်ရွေးချယ်ခွင့်မရှိသေးတဲ့အရွယ်မှာမတရားပြုကျင့်ခံရတာကိုကြည့်မယ်ဆိုရင်မိန်းကလေးငယ်တွေမတော်မတရားပြုကျင့်ခံရတာဟာသူတို့ရဲ့ဝစ်စားစင်ရင်မှုနဲ့ဘာမှမဆိုင်ဘူးလို့ကိုယ်တိုင်အရွယ်မရောက်ခင်လိမ်ပိုင်းဆိုင်ရာမတရားပြုကျင့်ခံရတဲ့ Mary Byler ကပြောပါတယ
် Child sexual assault and sexual assault is something that happens has been happening inside
ကလေးငယ်တွေကိုမတော်မတရားပြုတာနဲ့လိမ်ပိုင်းဆိုင်ရာမတရားပြုကျင့်မှုတွေဟာလူမှုအတိုင်းအဝိုင်းတွင်အလွှာအသီးသီးမှရှိနေပါတယ်ဒီမှာပဲဖြစ်တဲ့ဟိုမှာတော့မဖြစ်ဘူးလို့ပြောလို့မရပါဘူးဒါအပြင်ဝစ်စားစင်ရင်မှုနဲ့လည်းမဆိုင်ပါဘူးကလေးငယ်တယောက်လိမ်ပိုင်းဆိုင်ရာမတော်မတရားပြုခံရတာဟာသူ့ရဲ့ဝစ်စားစင်ရင်မှုနဲ့ဘာမှမဆိုင်ပါဘူး MS လူမျိုးတွေဟာရှေးရိုးရာအတိုင်းခေါင်းကနေခြေပြားအစုံခန္ဓာကိုယ်အစိတ်ပိုင်းအားလုံးလုံခြုံအောင်ခေါင်းဝင်ရှည်ကြီးတွေကိုဝင့်စင်ကြပေမဲ့လို့လေလိမ်ပိုင်းဆိုင်ရာမတရားပြုခံရတဲ့အခြေအနေကနေမလွတ်ကြပါဘူးဒါကိုပေါ်လွင်စေဖို့အတွက်မတရားပြုကျင့်ခံရတဲ့မိန်းကလေးငယ်73ဦးရဲ့ဝစ်အစားတွေကိုဒီပြပွဲမှာပြသချပါတယ်ဒါနဲ့ပတ်သက်လို့လေမယ်ရီဘိုင်လာကအခုလိုပြောပါတယ်
The display came about because people were talking about it on the internet about how like there's
မတရားပြုကျင့်ခံရသူတွေနဲ့ပတ်သက်ပြီးဝစ်စားစင်မှုအကြောင်းတွေကိုအင်တာနက်ပေါ်မှာလူတွေကပြောနေကြလို့ဒီပြပွဲကိုလှုပ်ဖြစ်တာပါမတရားပြုခံရသူတွေဝစ်ခဲ့ကြတဲ့ခေါင်းဝင်ရှည်တွေကိုပြပွဲခင်းကျင်းပြသပါလားဆိုပြီးတယောက်ကလည်းအကြံပေးခဲ့ပါတယ်ပြပွဲဥဆောင်စီစဉ်တဲ့ Hope and ကလည်းဒီပြပွဲလှုပ်ဖို့ကျမကိုအကူအညီတောင်းခဲ့ပါတယ် Hope and Dua ကတော့ပိုမိုကောင်းမွန်တဲ့လမ်းအဘဒဝေးလိုနာမည်ပေးထားတဲ့အဖွဲ့ကိုတည်ထောင်သူလည်းဖြစ်အဖွဲ့ရဲ့အမှုဆောင်ညွှန်ကြားရေးမှူးလည်းဖြစ်ပါတယ်အရွယ်မြောက်သေးတဲ့ကလေးငယ်တွေအမျိုးသမီးတွေဟာကိုယ့်ရဲ့မိသားစုတွင်အနီးကနေတိုင်းနဲ့လူမှုအတိုင်းအဝန်းအတွင်းမှာကိုပဲမတရားပြုခံရတာတွေရှိနေတယ်လို့သူကပြောပါတယ
် And many of these were very young children prepubescent children
မတရားပြုကျင့်ခံရတဲ့သူတွေထဲမှာအသက်အတော်ကိုငယ်ကြတဲ့ကလေးတွေအများကြီးပါပါတယ် တချို့ဆိုရင်အပြိုးပေါ်တော့မဝင်သေးပါဘူးသူတို့ဘာဖို့မဲဆိုတာကိုရွေးချယ်ပြီးတော့ဝတ်တက်တဲ့အရေးတော့မရောက်သေးပါဘူးမိဘတွေဆင်ပြီးတဲ့အတိုင်းဝတ်ကြရပါဖះเจ้าကဘလို့ဝေးရမယ်လို့ပြောတဲ့အတိုင်းလုံလုံချုံချုံဝတ်ထားတဲ့ဈာကကိုပဲမတရားပြုကျင့်ခံရပါတယ်ဒီတော့ခေါင်းကနေခြေပြားအစုံဘလို့ပဲလုံချုံအောင်ဝတ်ထားပါစေကလေးငယ်တွေမတော်တရားပြုကျင့်ခံရတာလိမ်မိုင်းဆိုင်ရာစော်ကားခံရတွေမဖြစ်နိုင်ဘူးလို့ဘသူမှအာမခံပြီးတော့လည်းမပြောနိုင်ပါဘူးဒါဝလူတွေနားလေလက်ခံလာအောင်အကောင်းဆုံးပြနိုင်မယ့်နီးလန်းလိုယူဆပြီးတော့ကျမတို့ဒီပြပွဲကိုလုပ်ဖြစ်တာပါမတရားပြုကျင့်တဲ့သူတွေထဲမှာတော်တော်များများကကိုယ့်ရဲ့မိသားစုတွင်လူမှုအတိုင်းဝိုင်းတွင်မှာကိုပဲရှိနေပါတယ်အမျိုးသမီးတစ်ယောက်သူ့ရဲ့ဝတ်စားစင်ရင်မှုကြောင့်မတရားပြုကျင့်ခံရတာဆိုတဲ့ခရသူကိုအပြစ်ပုံချတဲ့ယူဆတွေရက်တက်အောင်ကြိုးပမ်းတဲ့အနေနဲ့ပြီးခဲ့တဲ့နှစ်ပိုင်းတွေကတည်းကအမေရိကန်ကောလိပ်ကျောင်းတွေနဲ့နေရာအတော်များများမှာပြပွဲတွေလုပ်ခဲ့ကြပါတယ်။ဒီလိုပြပွဲတွေနဲ့အလားတူလုံလုံချုံချုံဝတ်စားစီရင်ကြတဲ့ MH အတိုင်းဝိုင်းကိုထင်ဟပ်တဲ့ပြပွဲတစ်ခုလုပ်ဖြစ်ခဲ့တာဖြစ်တယ်လို့ဒီပြပွဲကိုစီစဉ်သူတွေကပြောပါတယ်။ဒီလိုပြပွဲလုပ်ဖို့အတွက်လိမ်မိုင်းဆိုင်ရာမတရားပြုကျင့်ခံရသူတွေရဲ့မိသားစုတွေကလည်းကူညီပေးခဲ့တာပါ။
I think I feel honored in some ways because people trusted us enough to share.
လိမ်မိုင်းဆိုင်ရာမတရားလုပ်ခံရသူတွေရဲ့မိသားစုတွေကအခုလိုအဝတ်စားတွေကိုကျမတို့အပေါ်ယုံကြည်ကြည်နဲ့မျှဝေပြသဝင်ပြုတာဝမ်းသာကုန်ရပါတယ်။ဒါပေမဲ့တစ်ဖက်မှာလည်းဒီအဝတ်စားတွေကိုမြင်ရတာသူတို့ကြုံရတဲ့အဖြစ်အပျက်တွေကိုခံစားရတာကအရန်ကြေကွဲရစေပါတယ်။သူတို့ကြုံခဲ့ရတဲ့ဖြစ်ရပ်တွေကိုကျမတို့အလေးထားပါတယ်။မိသားစုတွေကအခုလိုမျှဝေပေးတဲ့အတွက်လေသူတို့အတွက်တရားမျှတမှုရရှိလာဖို့ကျမတို့မျှော်လင့်ပါတယ်။အမျိုးသမီးနဲ့မိန်းကလေးငယ်တွေအပေါ်လိမ်မိုင်းဆိုင်ရာမတော်မတရားပြုမှုတွေဟာအမေရိကန်ပြည်အောင်စုလိုနိုင်ငံကြီးတွေမှာတော့ဒီကနေ့အထိနေရာတော်များများမှာရှိနေသေးတာကိုအခုပြပွဲကဖော်ပြနေပါတယ်။စစ်တဲ့အာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာလည်းဒီလိုဖြစ်ရပ်တွေကြကြပြတ်ပြတ်ရှိနေပြီးပိုပြီးဆိုးတာကတော့ခင်ရသူတွေအတွက်တရားမျှတမှုရနိုင်တဲ့အခြေအနေမရှိတာပဲလို့အမျိုးသမီးခွင့်ရေးအတွက်နှစ်ပေါင်းများစွာတက်ကြွလှုပ်ရှားနေတဲ့မြမအမျိုးသမီးတက်မက BWU ရဲ့ဥက္ကဋ္ဌမတ်တနီညိုကပြောပါရယ်
။ကျွန်တော်တို့ပြည်သူတွေကရွေးကောက်ခဲ့တဲ့အစိုးရလက်အောက်မှာတော့မှကျွန်တော်တို့ဒီကိန်းဒီလုံးမှာမြို့သမီးတွေဘလလောက်ကတော့မလို့ချစ်ခံရတယ်မြို့သမီးတွေဘလလောက်ကတော့အိမ်တို့ချက်ဖတ်မှုခံရတယ်ဆိုတဲ့ဒေတာကိုကျွန်တော်တို့စနစ်ကမှကောက်ခဲ့နိုင်လိုက်ပြီဗျာနော်။ဒါပေမဲ့လည်းကိုယ်လုံးလုံးတဲ့ဒေတာအရာကြည့်မယ်ဆိုလို့ရှိရင်မိမရင်သေးဆိုတဲ့ဖုန်းကြီးတွေစာချပေးနေတယ်တင်ကြားပေးနေတဲ့ကျောင်းမှာတော့အမျိုးသမီးတွေကမိန်းကလေးငယ်တွေကမလေးချစ်ခံရတယ်ဆိုရင်တခြားသောနေရာတွေမှာအများကြီးသူနေရာတွေမှာတော့ပုံမှန်ပြီးတော့လွယ်လွယ်ကူကူနဲ့ဒီအကြမ်းဖက်မှုတွေဒီလုံမဆိုင်ရာကျူးလွန်မှုတွေကတော့ကျုံနေနိုင်တယ်ပေါ့နော်ကြည်ကြည်ပြတ်ပြတ်ကိုဆက်ဖြစ်နေတယ်ဆိုတာမျိုးကတော့ကျမတို့လုံးဝပြောလို့ရတဲ့အနေထားဖြစ်နေတာပဲနော်ဒီအချိန်ကတော့လေပြောမယ်ဆိုရင်လို့ချက်လက်ဒီအမတန်မှကောက်ရခဲ့တဲ့အချိန်ဖြစ်တယ်။လိမ်မိုင်းဆိုင်ရာအရာစော်ကားမှုတွေကတော့ဆက်ဖြစ်နေမှာပဲ။ဒါပေမဲ့ကျမတို့ဟာဆက်အနာရှင်စနစ်အောက်မှာရောက်နေတယ်။အနာသိမ်းထားတဲ့လူတို့ရဲ့ဒီချက်လက်မှုအောက်ကနေပြီးတော့ပြည်သူတွေကရင်းစဉ်ရှင်းတန်းနေရတဲ့နေသားမှာခုနလိုမျိုးဒီအကြမ်းဖက်မှုတွေခံရတဲ့အမျိုးသမီးငယ်ပဲဒီလိုအမျိုးသမီးကြီးတွေရဲ့ပြောပြောကဘလို့မှသူတို့အနေနဲ့တိုင်ကြားလို့ရနိုင်တဲ့ခွင့်လမ်းမရှိဘူး။တိုင်ကြားလို့ရမယ့်နေရာတွေကလည်းပဲအကြမ်းဖက်ဒီရက်ကိုယ်တိုင်ရဲ့အချုပ်မှုအောက်ကနေရှိနေတဲ့နေရာတွေဖြစ်တယ်တရားရေးဌာနပဲပြောပြီးတဲ့ခါကျလို့ရှိရဲပဲပြောပါတော့ဆိုတော့ဘယ်သူမှဆိုတော့ယုံကြည်လို့မရတဲ့အနေထားမှာကျမတို့ဖြစ်လာရင်လည်းဘယ်သူမှလည်းတိုင်ကြားမှာမဟုတ်တဲ့အတွက်ကြောင့်မလို့ဒီအချက်လက်တွေကိုကျမတို့ဘယ်လိုကောက်ယူမှာလဲဘယ်လိုမျိုးဒါကိုခံမှမှုရှိကြောင်းလုပ်မှာလဲဆိုတာကအမှန်တမ်းမှထက်ခဲပြီးတော့စိန်ခေါ်မှုများတဲ့အလုပ်ခုဖြစ်တယ်အဲ့ဒီအတွက်လည်းပဲဒီ social justice အတွက်မျိုးမျိုးအတွက်လုပ်နေတဲ့ဒီလိုကအများကြီးနည်းလမ်းတွေစဉ်းစားနေရတယ်ဘယ်လိုကုလို့ရမှာလဲပေါ့နော
်ခရသူတွေကိုဖြစ်တင်တဲ့ယူဆတွေကတော့လုံးဝကိုလက်ခံနိုင်စရာမရှိဘူးလို့လည်းမတ်တီနီညိုကပြောပါတယ
်ဒီနိုင်ငံမှာပဲဖြစ်ဖြစ်ဒီနေရာမှာပဲဖြစ်ဖြစ်မျိုးသမီးတွေကလေးသမီးတွေမရင်းချစ်ခံရပြီဆိုလို့ရှိရင်အဝန်ကျင်ကပုံစံမျိုးနဲ့ဝေဖန်ဖြစ်တင်တာတွေရှိတယ်သူကြီးအဖြစ်ခံရတဲ့သူတွေပေါ့နော်အဲ့ထက်မှမှပုံစံတူပြောဆိုလို့ရှိတာကကြတော့ဒါဝတ်စားခြင်းမှုကြောင့်မလို့မရင်းချစ်ခံရတဲ့တစ်ဖက်သူကိုစိတ်ဆောင်ဖျားယောင်းတဲ့ဝတ်စားတွေဝတ်လို့မရင်းချစ်တဲ့ဆိုတဲ့ဒီ victim blaming ဆိုတဲ့ဟာမျိုးဖြစ်တတ်တယ်ဆိုတော့အဝတ်စားဆိုတာကဒါလူတူတယောက်ချင်းစီရဲ့အစီအထုံးထွက်မှုပဲဖြစ်တယ်အထူးသဖြင့်ကတော့ဒီလိုမျိုးအမျိုးသမီးတွေကိုတွေ့ရင်မရင်းချစ်လို့ရတယ်ဆိုတဲ့ mindset ဝင်နေတဲ့သူတွေအတိုင်းကျောင်းမဆိုတာ excuse ခုပဲဗျာနော်အကြောင်းပြချက်တစ်ခုပဲဖြစ်တယ်ဆိုတော့ဥမာကလေးတွေကလည်းလုံးချေချေဝတ်တာတယ်ဘယ်လိုမှဆက်ဆူဝတ်စားမဝတ်ထားဘူးသူတို့လည်းမရင်းချင်လိုက်တယ်အဲ့လိုမျိုးဆိုလို့ရှိရင်တော့ဒါဝတ်စားကြောင်းလို့ကျမတို့ပြောလို့မလားပဲနော်တကယ်တကယ်ကျတော့အမျိုးသမီးကလေးတွေကိုဒါအားနည်းတဲ့သူလို့မြင်ပြီးတော့မှကိုယ့်ရဲ့ဒီလိန်ပိုင်းဆိုင်ရာအကျိုးအမြတ်အတွက်ရည်ရွယ်လို့ဆောင်လို့တဲ့ လူတူတယောက်ချင်းစီအဲ့ဒီအမျိုးသားတွေလည်းပဲဆိုင်လဲပေါ့နော်ဆိုဒီလိုမျိုးလုံးမြင့်နိုင်တယ်ဆိုတာကလည်းဥပဒေအရတရားရေးအရစစ်စစ်ကြကြကန့်ကြွက်ချေရှင်းတာမျိုးတွေမလုပ်ဘူးအဖြစ်သေးရေးယူတာမျိုးတွေမလုပ်ဘူးငွေရှိရင်ငွေနဲ့လိုက်လို့ရတဲ့ဒီတရားရေးစနစ်တွေရပြတ်ပြားမှုပေါ့နော်ဒီလိုနေထားမျိုးတွေလည်းအများကြီးဆိုင်တယ်တစ်ခါကလည်းဒီလိုတရားရေးစနစ်တွေရပြတ်ပြားမှုကိုမထောက်ပြဘဲနဲ့ victim blaming ပေါ့ဒီလူလုံခံတဲ့သူတွေကအဖြစ်ဆိုလို့ရှိတဲ့အပတ်ဝန်းကျင်လူပိုင်ဝိုင်းရဲ့အနေထားတွေကြောင့်လည်းအခုလိုမျိုးဒီမရင်းစိတ်ခံရမှုတွေကအများရန်ပံ့ပိုးရှိနေတာဖြစ်တယ်ပေါ့နော်။ဒါကြောင့်မို့ဒီလိုကိစ္စရဖြစ်လာပြီဆိုရင်လူမှုပတ်ဝန်းကျင်ရကောပြီးတော့မှဥပဒေကြောင်းရကောတိကျဖြေရှင်းရမယ်။ဘယ်ဘယ်ကျူးလွန်တဲ့သူမဆိုတကယ်ကိုတိကျပြတ်သားတဲ့ကြီးလေးတဲ့အဖြစ်အပျက်တွေပေးရမယ်။ဒီလိုလုပ်မှလည်းပဲဒီလိုပြဿနာတွေဖြေရှင်းနိုင်မယ်ပေါ့နော်
။အမျိုးသမီးတွေအရွယ်မရောက်သေးတဲ့မိန်းကလေးငယ်တွေနေမိုင်းဆိုင်ရာမတော်မတရားပြုကျင့်ခံရတဲ့ဖြစ်ရပ်တွေကတော့ကမ္ဘာနေရာအနှံ့ကြဲကြဲပြန့်ပြန့်ဆက်ပြီးရှိနေတဲ့စူရာကိုကုလသမဂ္ဂနဲ့နိုင်ငံတကာလူ့ခွင့်ရေးအဖွဲ့တွေရဲ့အစဉ်ကစားတွေမှာလည်းတွေ့နိုင်ပါတယ်။ဂျာရီရက်တန်ပို့မှာတော့ပတ်ဝန်းကျင်လူမှုအတိုင်းဝိုင်းအားလုံးရဲ့ပူးပေါင်းဆောင်ရွက်မှုတွေနဲ့ထိရောက်တဲ့အရေးယူဆောင်ရွက်မှုတွေလိုအပ်နေတဲ့စူရာတင်ပြရင်းဒီသတင်းပန်အမျိုးသမီးကဏ္ဍကိုဒီမှာပဲရန်နာဝင်ပြပါရှင်။ကျွန်မဒီကိုဖူလာရှင်
ဘက်ကင်ဗျူကွေးတင်ဆက်တဲ့အမျိုးသမီးကဏ္ဍဖြစ်ပါတယ်အခုတခါနားဆင်ကြည့်ရှုရမယ့်အပတ်စဉ်ကဏ္ဍကတော့အမေရိကန်တကွင်းသုဒ္ဓဆောင်လင်းအမေရိကန်တကွင်းအစီအစဉ်ဖြစ်ပါတယ်ကိုဗစ်အားဖြင့်ကာကွယ်ဆေးဒုတိယကြိမ်ထိုးဖို့မြန်မာအမေရိကန်တွေအဆင်သင့်ဖြစ်နေတာကိုဗစ်ရောဂါထိန်းချုပ်ပြီးကာလမှာစီးပွားရေးလုပ်ငန်းတွေဖွံ့ဖြိုးဖို့မြန်မာလုပ်ငန်းရှင်တွေမျှော်လင့်နေကြတာစတာတွေကိုကိုအောင်ကစူးစီးတင်ပြထားပါတယ်
ကိုဗစ်ရောဂါဒဏ်ကနေကာကွယ်ဖို့အသက်50ကျော်သူတွေနဲ့ကိုကံအားစနစ်မကောင်းသူတွေဒုတိယအကြိမ်ကိုဗစ်အားဖြင့်ကာကွယ်ဆေးထိုးကြဖို့အမေရိကန်အစိုးရတာဝန်ရှိသူတွေကအခွင့်ပြုလိုက်ပါတယ်။အားဖြင့်ကာကွယ်ဆေးထိုးဖို့နဲ့ပတ်သက်ပြီးတော့မြန်မာတွေအပါအဝင်အမေရိကန်တချို့ရဲ့သဘောထားကိုတင်ပြပေးရမယ်။ကိုဗစ်ရောဂါစတင်ကာစကာလမှာကာကွယ်ဆေးမရှိသေးတာကြောင့်အမေရိကန်ပြည်ထောင်စုမှာကိုဗစ်ကြောင့်သေဆုံးသူလူ6,800နီးပါးရှိပါတယ်။အခုကမှာတော့ကိုဗစ်ကာကွယ်ဆေးအပြင်အားဖြင့်ကာကွယ်ဆေးတွေဒုတိယအကြိမ်ထိုးဖို့အမေရိကန်ဆေးဝါးနဲ့အစားအသောက်ကြီးကြပ်ကုကဲရေးအေဂျင်စီ FDA ကအခွင့်ပြုထားပါတယ်။အင်ဒီယားနာပြည်နယ်ဖိုအီမျိုးကဦးအောင်မြင့်ထွန်းကအခုလိုပြောပါတယ်
။ကျွန်တော်လည်းအသက်အရွယ်60ကျော်လာတော့ကိုယ်ကလည်းဘုနာပါတော့ခုခံအားလည်းကျလာတပြေးပြေးနဲ့လीဆိုတော့ကျန်တဲ့လူငယ်လေးတို့ကျွန်တော်ကမတူတော့ဘူး။အဲ့ဒီခါကျတော့ကျွန်တော်တို့မှဘုနာပါတော့ဆေးကိုကျွန်တော်တို့ကအကြီးကအားထားပြီးတော့ကျက်တည်နေရတဲ့အခြေအနေမျိုးတွေကျွန်တော်တို့ကျဲမကြီးကအဲ့လိုသွားနေရတဲ့အခြေအနေမျိုးတွေလည်းဖြစ်လာတယ်
။အမေရိကန်ကူးစက်ရောဂါထိန်းချုပ်ရေးနဲ့တာစီယေးဌာန CDC ကတော့ဒုတိယအကြိမ်ကိုဗစ်အားဖြင့်ကာကွယ်ဆေးထိုးခြင်းထိုးဖို့အကြံပြုထားပေမဲ့ချက်ချင်းမဖြစ်မနေထိုးဖို့တော့တိုက်တွန်းမထားပါဘူး။ Wisconsin ပြည်နယ်မှာ Milwaukee မြို့ကကိုဗစ်တောင်းကတော့မကြခင်မှာဆေးထိုးမယ်လို့ဆိုပါတယ်
။ဟုတ်ကဲ့ကျွန်တော်ထိုးဖို့အစီအစဉ်ထားပါတယ်။ကျွန်တော်ထိုးရတာအရင်3လလောက်တော့ဆိုတော့အခုလေးလာပြီတဲ့လူတွေထိုးရမယ်ဆိုတော့ကျွန်တော်လေးလာပြီတဲ့ဒက်သွားထိုးဖို့အစီအစဉ်ရှိပါတယ်။ဘာကြောင့်ထိုးရလဲဆိုတော့ကျွန်တော်အဓိကတော့ကျွန်တော်ကိုတိုင်ရောကျွန်တော်နဲ့တူနေထိုင်တဲ့မိသားစုပတ်ဝန်းကျင်တကယ်ချင်းပေါင်းတဲ့မိတ်ဆွေအားလုံးပေါ့ကိုဒီရတဲ့ဆက်ယောဂမရအောင်လို့အတိုက်လိုက်တော့သူတို့မထိုးတာမှကိုထိုးထားတဲ့အတွက်သူတို့အန္တရာယ်ကဲအောင်လို့ရည်ရွယ်ပြီးထိုးရခြင်းဖြစ်ပါတယ်။
ကိုဗစ်အားဖြင့်ကာကွယ်ဆေးတစ်ချိန်မှထိုးမထားသူတွေထိုးဖို့တော့ FDA ကာကွယ်ဆေးဆိုင်ရာအကြီးအကဲကပြောထားပါတယ်။ Oregon ပြည်နယ် Westland မြို့ကဆူရှိဘုံစားတောက်ဆိုင်ပိုင်ရှင်ကိုထွန်းနှုံးကလည်းယောဂကာကွယ်တားဆီးရေးနဲ့ပတ်သက်ပြီးတတိအမြဲရှိနေဖို့လိုအပ်ကြောင်းကိုလိုပြောပါတယ်
။ဆိုင်မှာလာစားတဲ့လူတွေကလည်းဒီဆိုင်ရှင်တွေရဲ့ဟိုဆေးဝါးဘလို့သူတို့အကာအကွယ်ဘလို့လုပ်တယ် Social Distance ဘလို့နေတယ် Customer တွေကိုတန့်ရှင်းနဲ့ပတ်သက်လို့ယောဂကာကွယ်တန့်ရှင်းတဲ့ဘက်သို့ဘယ်လိုလုပ်တယ်ဆိုတော့သူကအများရန်အကဲခတ်တယ်ဗျ။အဲ့တော့သူတို့ကလည်းအကဲခတ်တဲ့လူတွေဖြစ်သလိုကိုယ့်ဘက်ကလည်းလုံညုံအောင်အကုန်လုံးလုပ်ထားတာမျိုးရှိတယ်။တချို့ဆိုမေးတယ်ခင်ဗျာကူစာထိုးပြီလားလို့မေးရင်ကျွန်တော်တို့ကထိုးပြီပါပြီ။စောက်ဆိုင်မှာဆိုင်မလို့ကျွန်တော်တို့ကသေးသေးချာဆေးထိုးရပါတယ်။အဲ့ဒါမှကတ်စမာရီနဲ့ကျွန်တော်တို့ကြားမှာပို့ပြီးတော့ဟိုလောက်ကန်ရတာအဆင်ပြေပါတယ်လို့ကျွန်တော်ပြောရတယ
်။အသက်50ကျော်နဲ့ကိုယ်ကံအားစနစ်မကောင်းသူတွေကတော့ဒုတိယအကြိမ်အဖြစ်ကာကွယ်ဆေးထိုးဖို့လိုအပ်ပါတယ်။ဆောင်းရတီမှာ Omicron COVID အကြီးအကျယ်ကူးစက်ပြီးအခုအခါကူးစက်မှုတွေကျဆင်းလာချိန်မှာပဲကြိုတင်ကာကွယ်နိုင်ဖို့တာဝန်ရှိသူတွေကအခုလိုတိုက်တွန်းတာပါ။ Washington ပြည်နယ်က Bill Woodman က
No, no, my philosophy is I want to be
a... No, I don't think that yoga is a good thing. I'm going to be 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 a good
American Piyangzu Ma Kuvi Se Thubu Muthubu Ha Be Padi Apwe Zigo Thakkanale Surapo Male Muti Nibare Yebua Aapchen Kosa Vedi Yuvara Yungchide Republican Nuega Kuvi Kagwe Zee Thubu Sanjinzabi Democratic Garo Kagwe Zee Ha Tiyao Tazang Sobiro Se Thu Javare Washington Pinega Mary Phyllis Daga.
I think that's a really good idea because especially with people
Se Thu Jararo Kaumare Tachuriya Nakhaunzi Matajaro Usuro Nauke Kusamuri Shila Naimare Tahu Tencho Pogaro, Tenitaka, Tamamo, Nipine Cha Light, Tudor Mesuin, or Boman Dine Pilamava. Durin in Etibugaro, Daha, Pepa, Digo, Taukan, and Metauka, Musura, Ne, Matasai Mau, Jama, it was at the bar.
Guga, Umi Krongani Tabi, New Great Pianboani, the Guveha, Uyopa Makusanipi, America Malay Pianboamelo, Pinasin, we got three pitaware, American Nabo Domungaro, Guve Kawezi, Tutabi me, A Tega Tawelaha, Api Kawezi, Tum Tadiwaukmia. Kovikayoga Tincho Lana B and now America Ma Sibai Quinlan Pubido Chini Kaula Bulongan Shinriga Mjolini Bare, New York Queens Eka Myama Satosai, Colorado Ga Coffee Zain Lungan Shinriga, Tui and Mjolinja Dri, Account Polabu Chuzani Jare Chongu Timbia Piame, Kovichang Sibai Lungan Miapia Yanagea Pide now, Guga Lungan Ripuman Pian Lepala, Lungan Shinriga Chuzani Javare, New York Queens Eka, Queens Mall Zewes Sandama, Bummy Spikes, Myama Sasa Yongchare Sango Punle to Go Mulin Duiga Lungan Chinigo Gulu Pipiare.
You should let Tenda Pido Omu Mia de Wu, those on the other, Omina Tenda, Omina Omina Tunda, and Madame of the Ayasa. Tugaro, the Rumi Maria, Yanda Abidare, the Mam Hoping to be a man, Punisa Pisa Lagano Santa Sabon, Tenny Tabro, Trotin Tela, Lunaria, Yan Yana, Madame of the Ayasa, Donabolo.
ก็เลยจะต้องเอาคนสไลด์มาทำมาตรงนี้ใช่ไหมมันจะใช่กันหรือเปล่าสมัยนี้ยามาโมเดลสมัยนี้โควิดก็ยังว่าน่าเสียดายแค่มุจจามุจจาดีกันลาไปหนึ่งด้วยอเมริกันมุจจีพอมว่าลากันบีเดซี่เจ็บเป็นกงสุลในเลตเตอร์ลาวาร์เรย์ไทม์เมลเลอร์ดีดังกูเจนยังแข็งยิ่งเสียจูซาตัวเมลุสัวร์เรย์ที่ต้องว่ามันจะต้องเอาคนสไลด์มาทำมาตรงนี้ใช่ไหมมันจะต้องเอาคนสไลด์มาทำมาตรงนี้ใช่ไหมมันจะต้องเอาคนสไลด์มาทำมาตรงนี้ใช่ไหมมันจะต้องเอ
Colorado Pine Damba Mumale, Pian and Yima Toyoga, Patamazo, Vietnam Coffee Zai Pulenkeware, so Titrin Long and Shemiwariga Senta Ladu Pitajale, Covid Kala, Long Dread, Druga, Long Antico Satimu Yule Tawa, Tea Cafe, Sign by Shem, Sachelin Wiga.
This is how we brew our coffee. This is the
Vietnam Coffee Nataniva, Scabare Quane Coffee Sitaraba. Coffee Munguro, Vienna Mavi, America Ma, Pienlo, Piroma, Purasuro, Pienla Sapare.
Vienna Yjimune Kanye, Pawan General, Sentinel, Nilan Riku, Tonchaya Jang, Druga Pioare, Vienna Yuya, Mundichule, Yamare, Sanshint Uchite, Sasita Nguiga.
I think that we open during peak time.
Gayoga Kalaema, Alunga, Aunia, Pienoma, Kulu, Sanditri, Punago, Mininia, Chimuma.
ဒီလိုဆိုင်ကိုဖွင့်လိုက်တာပါဗီယက်နမ်ကော်ဖီဆိုင်လိုမျိုးဆိုင်သစ်တွေမှာအားလုံးကအသက်အဆင်းကြီးဆိုင်နေတဲ့ထိုင်ခြင်းနေကြတဲ့အချိန်ပါလေလုပ်ငန်းတွေပုံမှန်ပြန်လည်ပတ်နိုင်ဖို့ပြည်နယ်အစိုးရတွေကရောပြည်ထောင်စုအစိုးရကပါနှီးပေါင်းစုံနဲ့ဆောင်ရွက်နေကြချိန်မှာပဲလုပ်ငန်းရှင်တွေဟာသူတို့ရဲ့ကိုယ်ပိုင်စီးပွားရေးလုပ်ငန်းတွေရေရှည်ရက်တည်နိုင်ဖို့အင်အားပြည့်နဲ့ကြ
ကိုအောင်စီစဉ်တင်ဆက်တဲ့သုတဆုံးလင်းအမေရိကန်တခွင်ဖြစ်ပါတယ်။အခုဆက်လက်ပြီးထုတ်လုပ်ပေးမှာကဒေါခင်မျိုးသက်စီစဉ်တင်ဆက်တဲ့သိပ္ပံနဲ့ဤပညာဖြစ်ပါတယ်။ဒေါက်တာခမောင်ညိုကိုမေးမြန်းပြီးတော့တင်ဆက်ထားပါတယ်ခင်ဗျာ။
မြန်မာနိုင်ငံမှာတနိုင်တစ်ပိုင်ရွှေ့ကျင်နေကြသူတွေဟာရွှေ့ဖန်းတဲ့အခါမှာဗရားကိုပဲတုံးလို့ရှိကြပါတယ်။တဘာဝဝင်းကျင်အတွက်ရောလူကျန်းမာရေးအတွက်ပါထိခိုက်စေတဲ့ဗရားအစားလက်ချလို့ခေါ်တဲ့ဘိုရက်ဆိုတုံးတာဟာ အန်ဒီယကင်းတဲ့တို့ဓာတုပညာရှင်ဒေါက်တာခင်မောင်ကြီးကပြောပါတယ
်ဒုလိုဆယ်မှာတရားကိုကျွန်တော်ဆုံးကြတယ်ချွေထောက်တဲ့လူကမြန်မာပြည်လိုမျိုးနေရာအနှံ့မှာကျွန်တော်ကျင်လိုက်ပြီးကျင်လိုက်ပြီးနောက်ဆုံးကျန်နေတဲ့ပဲတွေကိုမမြင်ရအောင်လျှူတာပုံလေးတွေအဲ့မမြင်ရတဲ့ပဲတွေကိုကစားနဲ့ရောလိုက်တယ်ရောလိုက်ပြီးတော့သူတို့အလုံးလေးရလိုက်အဲ့ဒါအလုံးလေးကိုအိတ်ထဲထဲမှာညှစ်လိုက်ပြီးရင်ဟိုဆိုင်မှာတက်ရောက်အောင်ပဲဆိုင်ကတော့အဲ့ဒီမှာမီးပြင်လိုက်တော့အလေးကြီးချိန်ပေးလိုက်ရင်ပြီးသွားတော့အမှန်တော့လိုရတဲ့အတွက်အဲ့ဒီမီးပဲသုံးတယ်ဒါပေမဲ့တကယ်လို့အဲ့ဒီပဲကိုကျွန်တော်တို့ကလက်ချမ်းနဲ့ဖိုထိုးလိုက်ရင်ရွှေအလုံးလေးပြန်ထွက်လာအဲ့ဒါတေချာပေါက်ထွက်တယ်ဆန်းလိုက်ဆန်းရပြီအဲ့ရရလေသူပြေစနာလို့ပြောအဲ့လိုမျိုးလုပ်ကြပါလို့ပြောပေမဲ့ဘယ်သူမှမလုပ်ကြဘူး။ဘာကြောင့်လဲဆိုရင်ဒီတပိုင်းတနိုင်လုပ်တဲ့လူတွေကသူချက်ချင်းပတ်စံလို့ခြင်းနဲ့အရွှေကိုရလွယ်တာပဒားနဲ့နေပဲလို့ဖြစ်။အဲ့ဒါပဒားကအမှန်အန်ရဲ့ကြီးရဲ့ဒီမြစ်ချောင်းတွေထဲမှာရောက်သွားပြီးရင်ငားတွေဇီအောင်ငားတွေကနေလူတွေဇီရောက်ပြီးတော့ဒီကလေးတွေကဆောက်တော့အုံဆောင်ဆက်ပြတ်သွားမှာပဲ။ဒီဂျပန်မှာလည်းဒီကိစ္စကျွန်တော်မိနာမာတာဒီစီဆိုတော့ပြတာဖြစ်တယ်အဲ့တော့ကျွန်တော်တို့ကဒါလေးကိုသူသိချင်ချင်နဲ့လုပ်ရင်လက်ချကဲကျင်တဲ့အမျိုးပေါ်လေဖြစ်သွားနိုင်တယ်မြန်မာပြည်မှာပြတာကိုသုံးမှအစားနော်ပြတာပြီးတော့တို့ကဆက်ကြီးတယ်ဆိုရင်တို့ဆိုင်နိုင်မတ်တပ်ကိုသုံးတယ်ဆိုင်နိုင်ကလည်းအန္တရာယ်ရှိတာပဲအကောင်းဆုံးကဘိုရက်စ်ကိုပြောကြတယ်ဒါပေမဲ့ဘယ်သူမှမသုံးကြဘူးဒါကြောင့်ဘိုရက်စ်ကိုကျွန်တော်တို့ကပရိုမိုးရှင်းလုပ်မှာပေါ့ဟိုသူတွေသိပြီးတော့သုံးရပါလို့တိုက်တွန်းချင်ပါတယ်
ကျေရို recommend လုပ်ထားတာပဲဘယ်သူမှမတုံ့ပြန်ဘူးဆို
ဘယ်သူမှမလုပ်ဘူးဒီကော်ရက် chemist တွေကကျွန်တော်တို့ဓာတုဗေဒပညာရှင်တွေကရွှေထုတ်တဲ့နေရာသုံးဖို့တော်တော်လေးလို့ပြောကြတယ်အနည်းချင်းထုတ်တဲ့လူတွေကိုလည်းအဲ့ဒါလေးသုံးဖို့ပြောတယ်ဒီတချို့နိုင်ငံတွေကတော့ဟိုအင်ဒိုနီးရှားလိုကတော့သုံးတယ်လို့ပြောတော့
ဆေဘိုရက်ဆာတဘာဝပတ်ဝန်းကျင်ကိုလည်းမထိကြဘူးပေါ့နော်ဒီရွှေထုတ်တဲ့အခါမှာဟိုပဓာအထိကြတယ်ဒီဘိုရက်ဆာမထိကြဘူးဒါပေမဲ့ဘာဖြစ်လို့မတုံ့ကြတာပါလဲဆေဒီဘိုရက်စ်ပေါ့နော်လက်ချဈေးတိတ်ကြီးနေလို့ပါလားဆင
်ဘိုရက်စ်ကဟိုဈေးသက်တာပါတခြားဆက်အများကြီးဈေးသက်တာလေသို့တော့နံပါတ်1အနေနဲ့ပြောရရင်တော့ကျွန်တော်တို့ tradition ပေါ့ရိုးရအရာတော့အကုန်လုံးကဒီတခြားကိုသုံးတဲ့အလေးစားတော်တော်ကြာလာတဲ့အတွက်ဟိုဒီတခြားပဲသုံးတာများပါလေအဒုတိယအချက်ကတော့ဒီဘိုရက်စ်ကိုသုံးတဲ့အခါမှာကျွန်တော်တို့ဖိုထိုးတဲ့လို temperature အမြင့်ကြီးလုံနေလို့ပါလေအဲ့တော့ဒီဆင်းရဲတဲ့လူတွေဒါပေါ်ရင်ကျန်တဲ့လုပ်ငန်းရှင်တွေဒါကိုစိတ်ရှည်လက်ရှည်နဲ့သုံးဖို့ဆိုလို့မစင်လာရဘူးသူတို့တခြားနေရာမှာဒီရွှေပြောက်သွားမှာသူတို့ဆိုးတယ်သူတို့စိတ်လည်းနားမလဲရွှေကအခုအရန်တိုက်လိုက်ရင်ပြောက်သွားမယ်သူဆုံးရှုံးသွားမယ်ထင်တာတကယ်တော့ရွှေကအငွေပံပြောင်းကိုမဆုံးရှုံးဘူးရနိုင်တယ်ဒီနည်းကအကောင်းဆုံးပဲဆိုတာဟောပြည့်ရတာနဲ့တော့မသုံးကြဘူးတတိယအချက်ကတော့ဒီဘိုရက်ကိုသုံးလဲဟောပါမတ်အကျိုးကျေးဇူးမရှိပါဘူးဒါသာသုံးလည်းဘယ်သူမှတို့မပြောဘူးဆိုတော့နော်တဘောဘောဝကျင်ပျက်စီးတာတော့တွက်ဖို့လဲဟောဘယ်တော့မှမထိခိုက်ဘူးလို့ဆားလဲပြားတယ်အဲ့တော့ဒါသာကိုသုံးနေကြဖြစ်တဲ့အတွက်တို့လည်းဒါကိုအရေးယူခံရမဟုတ်ဘူးဒါကြောင့်လွယ်လာပဲသုံးမယ်ဆိုတော့သုံးရပါတယ်ကျွန်တော်တို့ဒီခြွေလုပ်တဲ့သူဆိုဒါသာကိုလက်ကဒီကကင်ထားပဲတော့ဗဒါအငွေ့ပြောင်းတော့ဒါသာကိုလည်းကိုရှူသွင်းတာတွေပါလေပါလာနိုင်ပါတယ်ဒါရအများကြီးတော့လောလောဆယ်တော့မထိခိုက်ဘူးပဲ။နောက်ကြာလာရင်တော့ဒီဘိုက်ထမ်းကသူ့ရဲ့မှာ reaction ဖြစ်ပြီးတော့ဒဇာစိတ်အများကြီးတင့်နိုင်ပါလေ။ဒုတိယကတော့ဘာမှမဖြစ်ဘူး။သို့တော့ Boris ကိုသုံးပါဆိုရင်တော့သူ့အနေနဲ့ကျွန်တော်တို့ကတော်တော်လေးကိုတိုက်ပြီးပြပေးရမယ်။လုံးပြရမယ်။အဲလုံးပြဖို့အချိန်နေအချိန်ခါတွေပေးမှရ။ဘာမှပြည်သူမျိုးမှာတော့ဒီဘယ်သူမှတော့ခွင့်ဆင်းတော့ Boris ကိုအဲ့လိုမျိုးလာလုပ်ပေးလို့ရှိမှာတော့မဟုတ်ဘူး။ဒါကြောင့် Boris ကိုတိတ်သုံးကြတာမဟုတ်ဘူးကျွန်တော်ထင်ပါတယ်။
အဲ့ဒါနဲ့ပတ်သက်ပြီးတော့ဆရာနည်းနည်းလေးပြောပြပေးပါဆရာလက်ချဆိုတာဘာပါလဲဆရာ
လက်ချဆိုတာကျွန်တော်တို့ကအင်္ဂလိပ်လိုဘိုရက်ဆိုခေါ်တာပေါ့ဓာတုပေဒါအနေနဲ့ကတော့ဆိုဒီယမ်တက်ထရာဘိုရိတ်လို့လည်းခေါ်တယ်ဒါမှမဟုတ်ဓာတ်ကဟိုက်ဒရိတ်ဒီဆယ်လုံးပါတဲ့အတွက်ဆိုဒီယမ်တက်ထရာဘိုရိတ်ဓာတ်ကဟိုက်ဒရိတ်လို့လည်းခေါ်ပါတယ်ဘိုရက်ကအရာအဖြူလေးတွေအဖြူဟုတ်လေးကျွန်တော်တို့ဘရဆေးဆိုင်ကမှဝယ်လို့ရတယ်အဲ့ဒါကိုလက်ချလို့ပုံမှန်ရခေါ်ပါတယ်သူအတော်အဆုံးရပါတယ်အစားအသောက်တွေမှာဆိုရင်ဒီနေ့မှာတော်တော်လေးသုံးကြတွေ့ရပါတယ
်ဟုတ်လက်ချသုံးဝင်တာလေးနည်းနည်းပြောပြပေးပါဆရာဘယ်နေရာတွေမှာသုံးပါလဲဆရာ
လက်ချအဓိကအားဖြင့်တော့ဒီမှာသုံးနေကြတာမြန်မာပြည်မှာတော့မိုဟင်္ဂါဘတ်ဒီခောက်ဆွဲဘတ်ဒီလုပ်တဲ့နေရာမှာသုံးပါတယ် ဒီမှုတွေမှာလည်းသုံးကြပါတယ်ဆေးအနေနဲ့ကတော့ဆေးကတော့ဘုရားဆေးဆိုင်တွေကတော့သုံးတယ်သူတို့တွေကတော့အများကြီးကျွန်တော်တို့မပြောတာဘူးလက်ချတာရက်ထားတွေမှာပါတယ်လို့ကျွန်တော်တို့သိရတယ်ဒါပေမဲ့သူတို့မေးလို့တော့သိမရဘူးရက်ထားသမားတွေကတော့လက်ချအများကြီးဝယ်တာကိုဒီကုန်ချမ်းနေရာတွေကိုကျွန်တော်သိရပါတယ်
ဆရာအစားတော့နေဆေးတယ်လားဆရာဒီဘိုးရက်ဆိုဘယ်နေရာတွေမှာတုံးလို့ရပါသေးလဲဆရာဘုမာပြောတော့ဘိုးရက်ဆိုတုံးလားအကိရသမားတွေအများဆုံးတုံးတယ်အကိရသမားတွေကသူ့ဘောဒီအကိရထိုးတဲ့ခါမှာဂျာတုံးလို့ရှိတယ်ပျော်ပျော်လက်လက်ချွေရောင်ငွေရောင်ထွက်တဲ့အလုံးလေးတွေဆိုရှိတယ်အဲ့ဒါကတော့သဲတို့အောက်ဆိုက်တို့ပါတဲ့ပစ္စည်းတွေကိုလက်ချာချော်အနေနဲ့ပယ်ထုတ်ရတာပါချော်အနေနဲ့ပယ်ထုတ်တယ်ဆ
ကိုယ်လုံးကလက်ချတွေပေါ့သူ့ဟိုချော်နေတဲ့ဖြော်လိုက်တယ်ဖြော်လိုက်တော့ဟိုကမှာတတ်တူကဒီတိုင်းကြံတယ်တတ်တူဒီတိုင်းကြံတယ်တတ်တူကဝင်းဝင်းလက်လက်နဲ့ဒီလုံထဲမှာဆိုလုံးလေးတွေဖြစ်လာတော့လက်ချကကောင်းလေဒီအလုံးလေးတွေကတော့လှလေးပဲပေါ့ကျွန်တော်တို့တော်မြန်မာတွေကတော့တတ်လုံးလို့ခေါ်ကြတာဟုတ်ဆက်နောက်တခြားဘယ်နေရာမှာသုံးပါသေးလဲဆက်တခြားတော့ဒီနေရာမှာသူ့လောင်ဒရီမှာသုံးတယ်မှန
ဒီချားတဲ့မှာသူတို့ပိုးကခုနကခုနထိတွေ့မှုအားကောင်းဆိုတော့ပိုးရက်ဆိုသုံးတယ်ပိုးရက်ကဈေးလက်ပိုးပြီးတော့အညစ်အကြေးတွေကိုလည်းသူ့ဘောအန်တီဆက်တစ်ပေါ့ပိုးတတ်တဲ့သဘောရှိတယ်ဒီပိုးတတ်နိုင်တဲ့အတွက်အမှန်တကယ်တော့အဆင်ပြေတဲ့ပိုးရက်ကိုသုံးတယ်ဗျာဒါတို့ပညာရှင်ဒေါက်တာခေမောင်ရဲ့ပြောကြားချက်နဲ့ဗီတာမင်ပတ်တဲ့အိတ်ကလေးတွေနဲ့ကံတော်ကိုဒီမှာပဲပြန်လာလိုက်ပါစေ
VOA America တန်ကနေဒီမနေ့အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ဆက်လက်ပြီးတော့သတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြပေးပါမယ
်မြန်မာနိုင်ငံကဆန်းသက်ရက်ကဖူလုံမှုပြဿနာဟာဆီယနာတိမ့်ပြီးနောက်ပိုင်းလက်နက်ကိုင်ပြစ်ပတ်ကတွေနဲ့အဓိကဆက်နွယ်နေတယ်လို့ကုလသမဂ္ဂဆိုင်ရာမြန်မာတာဝန်ကြီးဦးကျော်မိုးထွန်းကပြောပါတယ်ဆီယနာတိမ့်မှုဆန့်ကျင်သူတွေကိုစစ်စင်ရေးတွေနဲ့နှိမ်နင်းတာကြေးရွာတွေမီးရှို့ဖျက်ဆီးတာဖြက်လေးပြက်လုတ်တာအဆုလိုက်ပြုံးလိုက်အိုးမဲ့အိမ်မဲ့ဖြစ်ရတာနိုင်ငံတကာအကူအညီတွေမဝင်နိုင်အောင်ဟန်တားတဲ့လုပ်ရက်တွေဟာစားနေရခဖူလုံမှုပြဿနာဖြစ်ရတဲ့အကြောင်းရင်းတွေဖြစ်နေခြေစပင်းနဲ့ကုလသမဂ္ဂလုံခြုံရေးကောင်စီမှပြုလုပ်တဲ့နိုင်ငံတကာငြိမ်းချမ်းရေးလုံခြုံရေးနဲ့စားနေရခဖူလုံရေးအစည်းအဝေးမှာပြောဆိုခဲ့တာဖြစ်ပါတယ်ယူကရိန်းအရှေ့ပိုင်းမှာတိုက်ခိုက်မှုတွေအရှိန်မြှင့်နေတဲ့ရုရှားတပ်တွေကရော့ကက်လောင်ချာတွေလေယာဉ်တွေကိုပါတုံးပြီးဒုံးစရက်နဲ့လူဟန့်စတေတာတွေကလူနေရပ်ကွက်တွေကိုပိတ်ခတ်တိုက်ခိုက်နေတဲ့အတွက်အိမ်မီးလောင်တာတွေအရက်သားတေဆုံးမှုတွေတိုးလာနေတယ်လို့ယူကရိန်းအရက်ဖက်နဲ့စစ်ဖက်အရာရှိတွေကပြောပါတယ်။၅ရက်ကြာအာရှခီးထွက်နေတဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာဒီကနေ့စနေနေ့မှာတောင်ကိုရီးယားနိုင်ငံဆိုးမြို့တော်ကအမျိုးသားဂူဘိတ်မန်ကိုတွားပြီးကိုရီးယားစစ်ပွဲတွင်ကြာဆုံးသွားသူတွေအတွက်ဂုဏ်ပြုပန်းခွေချအခမ်းအနားတက်ရောက်မှာဖြစ်ပါတယ်။ဆိုးမြို့တော်မှာပဲတောင်ကိုရီးယားသမ္မတဒေယွန်ဆော့ယူနဲ့တွေ့ဆုံမှာပါ။အမေရိကန်သမ္မတဂျိုးဘိုင်ဒန်ကအာရှခီးစဉ်ဖြစ်တဲ့တောင်ကိုရီးယားနဲ့ဂျပန်ကိုတောက်ရောက်နေချိန်မှာပဲအငင်းပွားနေတဲ့တောင်တရုတ်ပင်လယ်ပြင်ထဲမှာတရုတ်ကစီးလက်ကျက်မှုလှုပ်ဆောင်လိုက်ပါတယ
်။တရင်ချင်းချုပ်ကိုဒေါက်ကင်မျိုးသက်ကပြောပြပေးတာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကတော့ကိုညံဝင်းအောင်ဖြစ်ပြီးတော့အတန်လွင့်တဲ့ရုပ်တံအင်ဂျင်နီယာတွေကတော့ဂျင်မီကော့ခ်နဲ့ဇူဘဲအက်တာရဲ့တို့ဖြစ်ကြပါတယ်။ဒီမနေ့ VOA အစီအစဉ်တွေကိုလိုင်းဒိုမီတာ24 40 51နဲ့လိုင်းလာမီတာ19တို့အပြင် VOA Facebook စာမျက်နှာကပါရုပ်သံနဲ့အတူတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။သောတာရှင်များနဲ့မြမပြည်သူပြည်သားအလုံးဘေးအန္တရာယ်ကင်းဝေးကြပါစေ။ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်တော်ကခင်မောင်စိုးမင်းပါခင်ဗျာ။
This program has come to you from the Voice of America, Washington.